Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2016ခုနှစ်နိုဝင်ဘာလ2ရက်ဗုဒ္ဓနေ့ည9:00နာရီကနေ10:00နာရီအထိအစီအစဉ်တွေကို line meter 24 25 30နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာပါရှင်ကျမခင်မြွှေပါဣရန်နိုင်ငံမိုဆူးမြို့သိမ်းတိုက်ပွဲပုံမပြင်းထန်လာနေတာနဲ့အမျှအရက်သားပြည်သူတွေရဲ့လုံခြုံရေးအထူးစိုးရိမ်စရာအခြေအနေမှာရှိနေပါတယ်တခါတောင်ကိုရီးယားဝန်ကြီးချုပ်နဲ့ထိပ်တန်းဆွေးရအရာရှိနှစ်ဦးကိုသမ္မတပတ်ကွန်ဟေးကယာရုကနေအပြောင်းလဲတွေလုပ်လိုက်ပါတယ်နောက်အမျိုးသမီးတွေကိုဖုန်ကြီးဝင့်ခွင့်ကက်သလစ်အသင်းတော်ကတားမြစ်ထားတာဟာဘယ်တော့မှပြောင်းလဲမှာမဟုတ်ဘူးလို့ပုံရဟန်းဝန်ကြီးဖရန်စစ်ကပြောဆိုလိုက်ပါတယ်ဒီလိုထိပ်တန်းရောက်နိုင်ငံကနေဒေတာတွင်သတင်းတွေကိုတော့ကိုအောင်နဲ့အတူပြပြပေးတော့ပါမယ်ရှင်
။ကောင်းပါပြီရှင်။ဒီကနေ့ညသတင်းတွေပြီးနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
ကျမတို့နိုင်ငံရဲ့ဒီမိုကရေစီရရှိရေးအတွက်ငြိမ်းချမ်းရေးရရှိရေးအတွက်ပံ့ပိုးမှုတွေကိုဂျပန်နိုင်ငံကနေပြီးတော့လေးလေးလင်းလင်းထောက်ခံခဲ့တာလေ။အများကြီးကျမတို့အလေးထားပါတယ်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဂျပန်နိုင်ငံဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တွေ့ဆုံပြီးပြောဆိုသွားတာဖြစ်ပါတယ်။ဒါအပြင်ဂျပန်ရောက်မြန်မာတွေနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံခဲ့ကြတဲ့အကြောင်းကူလာထာနဲ့ကိုစလင်နဲ့နိုင်ငံကတန်တမန်အဖွဲ့ရခိုင်ပြည်နယ်အခြေအနေကိုတွားရောက်လည်လာတဲ့အကြောင်းပြင်အမေရိကန်ပြည်ထောင်စုကတက်တစ္ဆဆက်ကျော်သက်အမျိုးသမီးဂီရပညာရှင်တယောက်အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုမခင်ပြူထွေးနဲ့ကိုအောင်တို့ကပြောပြပေးပါမယ်ရှင
်။အီရန်နိုင်ငံမိုဆူးမြို့ကို IS သွေးကြွတွေလက်ထက်ကနေပြန်လည်သိမ်းယူဖို့ကြိုးစားနေတဲ့အီရတ်တပ်ဖွဲ့တွေဟာဒီကနေ့ရာသီဥတုဆိုးဝါးနေတာကြောင့်ရှေ့ဆက်ဖို့ခက်ခဲရှိနေတယ်လို့မျိုးသိမ်းတိုက်ပွဲပုံမပြင်းထန်လာနေတာနဲ့အမျှရက်သားပြည်သူတွေရဲ့လုံခြုံရေးအကြီးအကျယ်စိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့အကူအညီပေးရေးအဖွဲ့တစ်ခုကလည်းသတိပေးပြောဆိုလိုက်ပါတယ်။အဆိုးဆုံးအခြေအနေကိုရင်ဆိုင်ဖို့ကြိုးစားနေရတဲ့အကြောင်းနဲ့အရက်သားပြည်သူတသန်းနှစ်သိန်းရဲ့ဘဝတွေထိခိုက်နိုင်တဲ့အန္တရာယ်ကြုံနေရပြီးတော့အီရန်နိုင်ငံတစ်ခုလုံးရဲ့အနာဂတ်ဟာစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ဒီဒုက္ခသည်ဆိုင်ရာနော်ဝေကောင်စီက Wolfgang Grassman ကပြောပါတယ်။မျိုးရင်းကနေရက်သားထောင်ပေါင်းများစွာထွက်ပြေးနေကြသလိုချောင်းမြောင်းပစ်ခတ်တာတွေနဲ့ဖောက်ခွဲတိုက်ခိုက်တာတွေကြောင့်တိုက်ဆုံသူအများပြားရှိခဲ့ပြီးဖြစ်တယ်လို့လည်းဒီဖွဲ့ကပြောပါရယ်မျိုးရင်းမှာရှိတဲ့သူတွေအတွက်အစားအစာရေးနဲ့ဆေးဝါးအကူအညီတွေကလိုအပ်နေသေးပါဒါပေမဲ့လက်ရှိတိုက်ပွဲတွေကြောင့်လိုအပ်နေတဲ့အကူအညီတွေနဲ့လူသားချင်းစာနာတဲ့အထောက်ပံ့တွေဖြန့်ဝေပေးရမှာအခက်အခဲတွေရှိလာတာကြောင့်အချိန်တွေကပိုပြီးတော့ဆိုးလာနိုင်ပါတယ်အီရန်နိုင်ငံရဲ့ဒုတိယအကြီးဆုံးမျိုးဖြစ်တဲ့မိုဆူးကိုအာရစစ်သွေးကြွတွေကနှစ်နှစ်ကျော်ကြာသိမ်းပိုက်ထားခဲ့ပြီးတဲ့နောက်အခုဒီမျိုးကိုပြန်လည်သိမ်းယူဖို့အီရတ်တပ်ဖွဲ့တွေကထိုးစစ်ဆင်နေတာမှာတရင်နှစ်ပတ်ကျော်ကြာလာခဲ့ပြီးတဲ့နောက်မှာတော့မနေ့ကဒီအင်္ဂါနေ့မှာဥရက်ထူတက်ဖွဲ့တွေဟာမြို့ရင်းကိုစတင်ဝင်ရောက်နိုင်ခဲ့ပါတယ်ရှင
်လူလူသဘောထားစစ်တပ်တွေအရလူလူထောက်ခံမှုတိတ်မကွာတော့တဲ့အချိန်မှာပဲဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်နဲ့ရီပက်ဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့ဟာနောက်ဆုံးအနေနဲ့အကြိတ်အနဲ့မဲဆွဲစည်းရုံးနေကြပါတယ်ဖလော်ရီဒါပြည်နယ်ဒိတ်စီးရီမှာမဲဆွဲစည်းရုံးခြင်းအတွေ့ဟီလာရီကလင်တန်ကဒေါ်နယ်ထရမ့်ပေါ်ပြန်ပြီးတော့ဝေဖန်တိုက်ခိုက်လာပါတယ်နိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်ခြင်းကိုယ်ပိုင်အီးမေးလ်ဆာဗာတုံးခဲ့တဲ့အပေါ်အမေရိကန်စုံစမ်းစစ်ဆေးဘီရို FBI ကပြန်ပြီးတော့စစ်ဆေးမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုဟီလာရီကရက်တော်ကြောင်ဝေဖန်ပြောဆိုနေခဲ့တာပါထရမ့်ကိုတိုက်ရိုက်ဝေဖန်မှုဟီလာရီအနေနဲ့ဝန်လင်းနေပုံရပါမယ်ထရမ့်မှာအမျိုးသမီးတွေပေါ်ချိုးနှိမ်ပြီးတော့စော်ကားမော်ကားပြောဆိုခဲ့တယ်ဆိုပြီးတော့ဝေဖန်တိုက်ခိုက်ပါတယ်ကိုယ်လေးချိန်တက်လာတာနဲ့ပတ်သက်လို့ထရမ့်ရဲ့အပြောချုပ်ခံခဲ့ရဘူးပြီးထရမ့်နဲ့တလကျော်ကြာအောင်မကြေမလည်ဖြစ်ခဲ့ဘူးတဲ့အရင်မဲဆက်ကြဝလာဟောင်းအဲလီရှာမာချာဒိုဟာအင်ဂါနီကဒီကလင်တန်ရဲ့လူလူစုဝေးပွဲမှာတက်ရောက်စကားပြောခဲ့ပါတယ်ဟီလာရီကထရမ့်ကိုအဲ့လိုဝေဖန်တိုက်ခိုက်နေချိန်မှာထရမ့်ကတော့သမ္မတဥပမာရဲ့အထင်ကြီးကျမကြီးဆောက်ရှောက်မှုအစည်းအဝေးဟာ2018ခုနှစ်အတွင်းကျမကြီးအာမဂန်ကျင်းကွေ20ရာခိုင်နှုန်းအထိမြင့်တက်သွားစေလိမ့်မယ်ဆိုပြီးတော့ဝေဖန်ထိုးနှက်နေပါတယ်ခင်ဗျာ
ဆီးရီးယားဆူယားနယ်တပုံအဖွဲ့တွေဟာနှစ်ချမ်းကွဲနေတဲ့နိုင်ငံမြောက်ပိုင်းအလက်ပိုမြို့မှာဆီးရီးယားစွေးမှုတွေကျူးလွန်နေနိုင်တယ်လို့ဆိုပြီးကုလသမဂ္ဂကနှစ်ဖက်စလုံးကိုသတိပေးနေပါတယ်။မြို့အရှိချမ်းကတပုံအဖွဲ့တွေထိန်းချုပ်ထားတဲ့ရက်ကွက်တွေကိုပြန်လည်သိမ်းယူဖို့အစိုးရတပ်ဖွဲ့တွေကကြိုးစားနေတာမှာတပုံတွေရဲ့ချစ်ကုတ်စခန်းတွေကိုလေကြောင်းကနေတိုက်ခိုက်နေပြီးတစ်ချိန်တည်းမှာလည်းအဲ့ဒီနေရာတွေကိုအစားအစာနဲ့လူသားချင်းစာနာမှုအကူအညီတွေပေးလို့မရအောင်ဝန်ရံပိတ်ဆို့ထားပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့သဘုံအဖွဲ့တွေကလည်းစီးရီးယားဆူယားထိန်းချုပ်ရာအလက်ပိုမျိုးအနောက်ပိုင်းကိုအပြင်းထန်ထိုးစစ်ဆင်နေပြီးတော့ပိတ်ဆို့ထားတာတွေကိုဖယ်ရှားဖို့ကြိုးစားနေတာပါဒီအခြေအနေတွေကြောင့်အရက်သားပြည်သူထိခိုက်ဒေဆုံးတာတွေပိုပြီးတော့များလာနေပါတယ်ပြီးခဲ့တဲ့ရက်အနည်းငယ်အတွင်းမှာကိုပဲလူ40ကျော်ဒေဆုံးပြီးအများပြားထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းကုလသမဂ္ဂကပြောထားပါတယ်ရှင
်ပြည်သက်နိုင်ငံကာလီစခန်းကနေရွှေပြောင်းခံရတဲ့အရွယ်မြောက်သေးတဲ့ရွှေပြောင်းဒုက္ခသည်တွေကိုဒီကနေ့ပြည်သက်တာဝန်ရှိသူတွေကနိုင်ငံတော်မှာရှိတဲ့ဒုက္ခသည်စီစီရေးစင်တာရီစီကိုဘတ်စ်ကားတွေနဲ့စတင်ပို့ပေးနေပါတယ် လွန်ခဲ့တဲ့သတင်းပတ်ထဲဒုက္ခသည်တွေကိုရှင်းလင်းခဲ့တဲ့ဒီစခန်းမှာပဲအရွယ်မရောက်သေးတဲ့ဒုက္ခသည်ကလေးတွေကိုကုန်တစ်တာကြီးတွေနဲ့စောက်ထားတဲ့အိမ်တွေထဲမှာယာယီနေရပေးထားပြီးအခုတော့ဒုက္ခသည်စီစီရေးစင်တာတွေကိုပို့ပေးနေပါတယ်ဒီကနေ့အစောပိုင်းမှာပဲဒုက္ခသည်ယောက်ျားလေးတွေကိုစခန်းထဲကနေဘတ်ကား3စီးနဲ့ခေါ်ဆောင်သွားပါတယ်မိဘအုပ်ထင်းသူမရှိတဲ့ဒုက္ခသည်ကလေးငယ်1500လုံးကိုဒီနေ့မကုန်ခင်ကားလေးစခန်းထဲကနေဘတ်ကားအစင်း30နဲ့ရွှေပြောင်းပေးသွားမယ့်အကြောင်းဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့ကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့ရွှေပြောင်းဒုက္ခသည်9000ကျော်ကိုပြင်သစ်တာဝန်ရှိသူတွေကကားလေးစခန်းကနေရွှေပြောင်းခဲ့တာပါဒါပေမဲ့အရွယ်မြောက်သေးတဲ့ဒုက္ခသည်ကလေးငယ်တွေရဲ့ကံကြမ္မာဘလို့ဖြစ်လာမလဲဆိုတာကိုတော့ဘယ်သူမှရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်အမေရိကန်တန်ကနေဗုဒ္ဓဟူးနေ့ညဒေသရင်းနဲ့နိုင်ငံကသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်။တောင်ကိုရီးယားဝန်ကြီးချုပ်နဲ့ထိတ်တန့်ဆွေးရအရာရှိနှစ်ဦးကိုသမရဘက်ကွန်ဟေကယာရုကနေအပြောင်းလဲလှုပ်လိုက်ပါရယ်။ဒီလိုအပြောင်းလဲလှုပ်လိုက်တဲ့အပေါ်မှာစန့်ကျင်သွားမယ်လို့အတိုက်ခံတွေကတော့ဒီကနေ့ကတိပြုပြောထားပါရယ်။ဒါဟာသမရနဲ့အလွန်နီးကပ်တဲ့ဆက်ဆံရေးရှိတဲ့အမျိုးသမီးရဲ့မလျော်ဩစာအသုံးချမှုအပေါ်မှာစုံစမ်းစစ်ဆေးတာတွေလုပ်နေတာကိုအာရုံပြောင်းမှုစ조사တာဖြစ်တယ်လို့တိုက်ခံတွေကပြောနေတာပါ။ကော့ခ်မင်းတက္ကသိုလ်ကပေါမောက်ခကင်ပြုံကျွန်းကိုဝန်ကြီးချုပ်အဖြစ်နဲ့သမ္မတကခန့်အပ်လိုက်ပါတယ်။ကင်ဟာတောင်ကိုရီးယားနိုင်ငံလက်ရှိရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းပေးနိုင်မယ်။အရေးချင်းပြေဝသူတူဦးဖြစ်ပြီးခိုင်မာအားကောင်းတဲ့ဝန်ကြီးအဖွဲ့ကိုဦးဆောင်နိုင်မယ်သူဖြစ်တယ်လို့သမ္မတရဲ့ပြောခွင့်ရကပြောပါတယ်။တောင်ကိုရီးယားငွေကြေးဆိုင်ရာဌာနတွေရဲ့ကော်မရှင်ဥက္ကဋ္ဌယင်ကျွန်ယန်းကိုတော့ဘာနန်ရေးဝန်ကြီးနဲ့ဒုတိယဝန်ကြီးချုပ်တာဝန်တွေပေးအပ်ခဲ့တယ်လို့အများပြည်သူလုံခြုံရေးနဲ့ဘေးအန္တရာယ်ကင်းရှင်းရေးဝန်ကြီးအဖြစ်ပတ်ဆွန်ချူးကိုယာရုခန့်အပ်လိုက်ပါတယ်။လွတ်တော်နဲ့အတိုင်းပင်ဆွေးနွေးတာမရှိပဲသမရအနေနဲ့အခုလိုကြေညာလိုက်တဲ့အပေါ်မှာအတိုက်ခံတွေဘက်ကပြစ်တင်ဝေဖန်လိုက်ပြီးတော့ဝန်ကြီးချုပ်အဖြစ်ယာရသတ်မှတ်ခံထားရတဲ့ကင်ကိုဝန်ကြီးချုပ်အဖြစ်နဲ့အတူပြုတ်ပေးရမယ်ဒီလွတ်တော်ကြားနာပွဲတွေကိုအတိုက်ခံပါတီတွေကမတက်ရောက်ပဲသပိတ်မောက်ကန့်ကွက်မှာဖြစ်တယ်လို့ရုံဟပ်သတင်းဌာနမှဖော်ပြထားပါတယ်သမရအပေါ်မှာလွှမ်းမိုးနိုင်သူလို့ဆိုတဲ့ဒီအမျိုးသမီးချွိုင်းဆွန်စီဟာသမရနဲ့ရင်းနှီးမှုကိုအကြောင်းပြပြီးတော့ငွေကြေးအမြတ်ထုတ်ခဲ့တယ်ဆိုတဲ့ကိစ္စကြောင့်သမရဘက်ကွန်ဟေယာရုကဆင်ပေးဖို့တောင်းဆိုဆန္ဒပြတာတွေရှိခဲ့တာပါရှင်
2014ခုနှစ်မတ်လကအိန္ဒိယသမုဒ္ဒရာထဲမှာပြတ်ကျသွားတဲ့မလေးရှားခီးသည်တွင်လေယာဉ်အမှတ်390ဟာပြတ်ကျချိန်မှာလေယာဉ်ကိုထိမ့်ချုပ်မောင်းနှင်နေတဲ့သူမရှိဘူးလို့ satellite ဂျိုရူကနေဖမ်းယူရရှိတဲ့အချက်လက်တွေကိုလေလာစမ်းစစ်ချက်မှာဖော်ပြထားပါတယ်လူပေါင်း239ယောက်လိုက်ပါပြီးတော့ပျောက်သွားတဲ့ဒီလေယာဉ်ရှေ့လျှောက်ရှာဖွေမှုတွေနဲ့ပတ်သက်လို့ကျွမ်းကျင်ပညာရှင်တွေစစ်တနီမြို့မှာစုဝေးခဲ့ကြတာနဲ့အများအခုစမ်းစစ်သုံးသပ်ချက်ကိုတော့ Australia တည်ယူပို့ဆောင်မှုဘေးကင်းလုံခြုံရေးဆိုင်ရာ Bureau ADSB ကဒီကနေ့ထုတ်ပြန်လိုက်တာပါလေယာဉ်ဟာပျောက်ကွယ်မသွားခင်အချိန်နဲ့ပြုတ်ကျသွားခဲ့တယ်ဆိုတဲ့အချက်ကလေယာဉ်နဲ့ satellite ဆက်သွယ်မှုတွေကနေရတဲ့အချက်လက်တွေနဲ့ကိုက်ညီနေတယ်လို့လည်းသုံးသပ်ချက်မှာဖော်ပြထားပါတယ်။စီကုံပြီးတမုတ်တရားနဲ့ထိုးကျမသွားခင်မှာလေယာဉ်ဟာမောင်းသူမဲခဲ့ပုံရတယ်လို့ Australia စုံစမ်းစစ်ဆေးသူတွေကယုံကြည်ထားပါတယ်။မလေးရှားခီးသည်တင်လေယာဉ်ဟာမလေးရှားနိုင်ငံ Kuala Lumpur မြို့ကနေတရုတ်နိုင်ငံ Beijing မြို့ကိုအသွားလမ်းမှာပျောက်သွားခဲ့တာပါ။အဲ့ဒီအချိန်ကစလို့နှစ်နှစ်ခွဲကာလအတွင်းအိန္ဒိယသမုဒ္ဒရာတစ်ဝိုက်ကမ်းခြေတွေကမျောလာတဲ့လေယာဉ်ရဲ့အစိပ်ပိုင်းတချို့ကိုရှာတွေ့တာရှိပေမဲ့လေယာဉ်ပျက်ကျတဲ့နေရာအတိအကျကိုတော့အခုထိမသိရသေးပါဘူးခင်ဗျာ
အမျိုးသမီးတွေကိုဖုန်ကြီးဝေခွင့်ကက်သလစ်အသင်းတော်ကတားမြစ်ထားတာဟာဘယ်တော့မှပြောင်းလဲမှာမဟုတ်ဘူးလို့ဆိုပြီးပုဂ္ဂယမင်းကြီးဖရန်စစ်ကအမျိုးသမီးဖုန်ကြီးဝေခွင့်ကိုပယ်ချလိုက်ပါတယ်ဆူဒီနိုင်ငံကနေရောမမျိုးကိုအပြန်လေယာဉ်ပေါ်မှာအင်္ဂါနေ့တုန်းကအဲ့ဒါလိုပြောသွားတာပါဆူဒီနိုင်ငံကိုချွတ်သွားကြွားခဲ့တဲ့ဒီပုတ်ရဟန်းမင်းကြီးဖရန်စစ်ကိုကြိုဆိုတဲ့လူသရန်အသင်းတော်အကြီးအကဲကအမျိုးသမီးတယောက်ဖြစ်နေတာကိုထောက်ပြပြီးတော့ဆူဒင်သတင်းတောက်တူကသူ့ကိုမေးခဲ့တာကိုပုတ်ရဟန်းမင်းကြီးကပြန်ဖြေခဲ့တာလည်းဖြစ်ပါတယ်။အမျိုးသမီးတွေဖုန်ကြီးဝက်ခွင့်နဲ့ပတ်သက်လို့စိတ်တပါဖြစ်တဲ့ပုတ်ရဟန်းမင်းကြီးဒုတိယမြောက်ဂျွန်ဖောကနောက်ဆုံးအရှင်းလင်းဆုံးပြောဆိုခဲ့တာရှိပြီးတော့ဒီကက်သလစ်အသင်းတော်အနေနဲ့အဲ့ဒီသဘောထားအတိုင်းဆက်ပြီးတော့ရှိနေတယ်လို့ဘယ်တော့မှပြောင်းလဲမှာမဟုတ်ဘူးလို့ပုတ်ရဟန်းမင်းကြီးဖရန်စစ်ကမိန့်ကြားသွားတာပါ။ဖုန်ကြီးအဖြစ်နဲ့တိတ်ခါတင်မြောက်ချင်းဆိုတဲ့ခရီးယံဘာသာဝင်တွေကိုပေးပို့တဲ့စာထဲမှာပုံဟန်းမင်းကြီးဒုတိယမြောက်ဂျွန်ဖောကအမျိုးသမီးဖုန်ကြီးဝက်ခွင့်ကိုလက်မခံတဲ့အကြောင်းကိုရေးသားထားတာပါ။အမျိုးသမီးတွေကိုဖုန်ကြီးအဖြစ်နဲ့တိတ်ခါတင်မြောက်ဖို့ကက်သလစ်အသင်းတော်မှာလုပ်ပိုင်ခွင့်မရှိဘူးလို့ကြေညာပြီးတော့ဒီဆုံးဖြတ်ချက်ကိုကက်သလစ်ဘာသာဝင်အားလုံးကလိုက်နာရမယ်ဖြစ်တယ်လို့ဒီပုံဟန်းမင်းကြီးဒုတိယမြောက်ဂျွန်ဖောကဟောကြားထားခဲ့တာဖြစ်ပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံမှာခီးသည်တွင်ဆက်လီရကြီးနှိမ့်သွားတာကြောင့်ခီးသည်20မိနစ်သေဆုံးသွားတယ်လို့ AP သတင်းတရမှာဖော်ပြထားပါတယ်။အခုခါမှာတော့အဲ့ဒီဆက်လီနှိမ့်မှုနဲ့ပတ်သက်လို့တာဝန်ရှိသူလို့ယူဆသူအမျိုးသမီးတဦးကိုရဲတွေကဖမ်းဆီးထိန်သိမ်းထားပါတယ်။မလေးရှားနိုင်ငံကပြန်လာတဲ့အင်ဒိုနီးရှားအလို့သူမ90လောက်တင်ဆောင်ထားတဲ့ဆက်လီဟာရာသီဥတုဆွေးရနေတာကြောင့်ဒီကနေ့မနေ့အစောပိုင်းမှာအင်ဒိုနီးရှားပိုင်ဘတ်တန်ကျွန်းအနီးမှာနှိမ့်သွားတာပါ။အခုချိန်ထိတော့လူပေါင်း40လောက်ကိုကယ်တင်ထားနိုင်ခဲ့ပါတယ်။မလေးရှားနိုင်ငံဂျဟိုဘာရူကနေထွက်လာပြီး2နာရီလောက်အကြာမှာမိုးကြီးပြီးတော့လှိုင်းကြီးတာကြောင့်ဆက်လီနှိမ့်မြုပ်တာဖြစ်ပြီးတော့လူတွေအဆမတန်တင်ဆောင်ထားတယ်လို့လည်းအသက်ရှင်ကျန်ရသူတွေကပြောပါရယ်ခင်ဗျာ
။အိန္ဒိယနိုင်ငံအနောက်မြောက်ပိုင်းကဒီဖျော်ရည်ထုတ်တဲ့ဆက်ရုံတစ်ခုမှာမန်ဒရက်စ်မူရစေးပြား 23.5 မက်ထရစ်တန်ချိန်ကိုသိမ်းဆည်းရမိခဲ့ပြီးတော့ဒါဟာအိန္ဒိယမှာမူရစေးဝါပမာဏအများဆုံးဖမ်းဆီးရမိတာဖြစ်တယ်လို့အိန္ဒိယအကောက်ခွန်အရာရှိတွေကဒီကနေ့ပြောပါရယ်။ထောင်လိုက်ရေးအချက်လက်တွေကိုအခြေခံပြီးတော့ပြည်ရင်းအခွန်စုံစမ်းရေးဦးစီးဌာနအရာရှိတွေကအဲ့ဒီဆက်ယုံကိုဝင်ရောက်စီးနှင်းရှာဖွေခဲ့တာမှာအခန်းတစ်ခုထဲမှာတရားမဝင်မူရစေးဝါတွေကိုရှာတွေ့ခဲ့တာပါဒီမူရစေးတွေကိုတော့အာဖရိကတိုက်ကိုပို့ဖို့လုပ်ခဲ့တာလို့အိန္ဒိယအကောက်ခွန်ဌာနအကြီးအကဲနာဂျစ်ရှန်ကပြောပါတယ်အဓိကတန်တရားရှိထားတဲ့ဆပ်ဟက်ဒူဒါနီကိုဒီမွန်မိုင်းမြို့မှာဖမ်းဆီးခဲ့တဲ့အကြောင်းလဲမစ္စတာရှားကပြောပါတယ်ဒူရာနီဟာရုပ်ရှင်ထုတ်လို့ရေးလုပ်ငန်းတစ်ခုမှာပါဝင်တဲ့သူတူလည်းဖြစ်ပါတယ်ရှင်။အရေဖီးယာကျွန်းဆွယ်ကအယ်ခိုင်ဒါအကြမ်းဖက်အဖွဲ့နဲ့ပူးပေါင်းပြီးတော့စီးပွားရေးလုပ်ငန်းတွေလုပ်တဲ့ရေမင်ငွေကြီးလဲလဲရေဝင်ဆောင်မှုလုပ်ငန်းတွေအဲ့ဒီလုပ်ငန်းရှင်ညီကိုနှစ်ဦးကိုတော့အမေရိကန်ပြည်ထောင်စုကစီးပွားရေးတန်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်။ L.O. Magi နဲ့ညီကိုများငွေကြီးပို့ဆောင်ဝင်ဆောင်မှုပေးတဲ့ဒီကုမ္ပဏီကအမေရိကန်ပိုင်ငွေကြေးတွေကိုအဲ့ဒီကုမ္ပဏီအနေနဲ့လွှဲပြောင်းလို့မရအောင်ထိန်းချုပ်လိုက်တယ်လို့အဲ့ဒီကုမ္ပဏီနဲ့အမေရိကန်တွေစီးပွားရေးပူးပေါင်းဆောင်ရွက်တာတွေမလုပ်ရဘူးလို့တားမြစ်လိုက်တာပါရှင်။
Direct from Washington, the voice of America, VOA.
နောက်ဆုံးရသတင်းတွေကိုမှခင်ပြူထွေးနဲ့ကိုအောင်တို့ညင်ညာပေးခဲ့တာပါရှင်။အခုတော့ဒီသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ဂျပန်နိုင်ငံကမြန်မာနိုင်ငံကိုအကူအညီပေးမယ့်အကြောင်းနဲ့ပတ်သက်ပြီးအရင်ဆုံးတင်ပြပေးပါမယ်။မြန်မာနိုင်ငံအတွက်ဖွံ့ဖြိုးရေးအထောက်အကူဖြင့်ဒေါ်လာသန်း 8,000 နီးပါးပေးဖို့ဂျပန်ဝန်ကြီးချုပ်ကဒီကနေ့အတည်ပြုပြောဆိုလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့၅ရက်ကြာဂျပန်နိုင်ငံခီးစဉ်တွင်ဒီကနေ့မှာဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့မနေ့ပိုင်းမှာတော့ဂျပန်နိုင်ငံရောက်ဒီမြန်မာတွေနဲ့လည်းတွေ့ဆုံခဲ့တာပါ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ဂျပန်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးမတ်သိရင်ထိုက်ကစူးစီးတင်ပြထားပါရရှင်
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဂုဏ်ပြုတက်ဖွဲ့နဲ့ဒီကနေ့ကြိုဆိုခဲ့ပါတယ်။ခေါင်းဆောင်တို့တွေ့ဆုံပြီးပြုလုပ်တဲ့ပူရဲသတင်းစာရှင်းလင်းပွဲမှာတော့မြန်မာနိုင်ငံအတွက်ဖွံ့ဖြိုးရေးအထောက်အကူအဖြစ်ဂျပန်နိုင်ငံကဂျပန်ယန်ဘီလီယံ800ဒေါ်လာ10ဘီလီယံနီးပါးပေးမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကကတိပြုပြောဆိုခဲ့ပါတယ
်။この少数民族地域への支援を含め日本は
မြန်မာနိုင်ငံကလူနည်းစုတွေနေထိုင်ရာဒေသတွေအတွက်အထောက်အကူတွေအပါအဝင်ဂျပန်ယန်ဘီလီယံ800ဒေါ်လာ 9.3 ဘီလီယံကိုဂျပန်မြန်မာပူးပေါင်းဆောင်ရည်အစီအစဉ်တွေကနေတဆင့်ပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းကဒေသတွေနဲ့ကုန်ထုတ်လုပ်မှုတွေအတွက်စီးပွားရေးဖွံ့ဖြိုးမှုအထောက်ပံ့အနေနဲ့ပေးအပ်တာဖြစ်ပါတယ
်။ဂျပန်ဘက်ကဒီအကူအညီကို9နှစ်ကာလအတွင်းပေးအပ်သွားမှာဖြစ်ပြီးတိုင်းရင်းသားလူနည်းစုတွေဖွံ့ဖြိုးရေးအတွက်အစိုးရကဏ္ဍဘက်ကရောပုဂ္ဂလိကကဏ္ဍဘက်ကပါဂျပန်ယန်40ဘီလီယံထောက်ပံ့မှုစီစဉ်ထားတာဖြစ်ပါတယ်။ကျန်းတဲ့ထောက်ပံ့ငွေတွေကိုတော့လေးစိတ်လျှက်စစ်တို့လိုကဏ္ဍတွေမှာအသုံးပြုမယ်လို့လဲဂျပန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဂျပန်နိုင်ငံရဲ့အထောက်အပံ့အပေါ်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကလည်းအခုလိုပြောဆိုခဲ့ပါတယ်
။ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီရရှိရေးအတွက်ငြိမ်းချမ်းရေးရရှိရေးအတွက်ပံ့ပိုးမှုတွေကိုဂျပန်နိုင်ငံကနေပြီးတော့လေးလေးလင်းလင်းထောက်ခံခဲ့တာလည်းအများကြီးကျွန်တော်တို့အလေးထားပါတယ်။
ဆယ်စုနှစ်ပေါင်းများစွာဆေးဥချုပ်ရေးအောက်စီးပွားရေးစီမံခန့်ခွဲမှုညံဖျင်းခဲ့တာရဲ့အကျိုးဆက်အဖြစ်နဲ့မြန်မာနိုင်ငံတွင်းလမ်းပန်းဆက်သွယ်ရေးနဲ့လျှက်စစ်ကဏ္ဍလိုအခြေခံအဆောက်အုံပိုင်းမှာလိုအပ်ချက်တွေကအများအပြားရှိနေတာပါမြန်မာနိုင်ငံရဲ့လေယာဉ်စိုက်ပျိုးရေးကဏ္ဍဘူပေါင်းဆောင်ရွက်ရေးအပါအဝင်အခြေခံအဆောက်အုံတည်ဆောက်ရေးဆိုင်ရာကဏ္ဍတွေမှာဂျပန်ဘက်ကအစဉ်တစိုက်အကူအညီပေးအပ်နေတာလည်းဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံရဲ့ဂျပန်နိုင်ငံခီးစဉ်ကနေဂျပန်ရင်းနှီးမြှုပ်နှံမှုတွေလည်းပိုပြီးတိုးလာဖို့စီးပွားရေးအတိုင်အဝိုင်းကမျှော်လင့်ပါတယ်။မြန်မာနိုင်ငံစံစဘာလုပ်ငန်းရှင်များအသင်းရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်မော်တော်ယဉ်ထုတ်လုပ်ဖြန့်ဖြူးရောင်းချသူများအသင်းရဲ့ဥက္ကဋ္ဌအဖြစ်လည်းတာဝန်ယူထားတဲ့ဒေါက်တာဆိုးထွန်းကတော့အခုလိုပြောပါဗျ။
ကျွန်တော်တို့ကတကယ်တော့ဒီအခုကတော့ဂျပန်နိုင်ငံကနေပြီးတော့ဒီလိုလာမဲ့ရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ရင်တော့လက်ရှိကတော့ဒီတော်အစည်းအဝေးမှာလာပြီးရင်းနှီးမြှုပ်နှံမဲ့လူတွေပေါ့နော်။
ဒီဟာရောကျွန်တော်တို့နေသူတို့ကတော့စိတ်ဝင်စားကြမယ်နေတာရှိပါတယ်ကျွန်တော်တို့စီကတော့လက်ရှိဒီဂျပန်နိုင်ငံကတော့ဒီကန်းတက်ရှိတင်ပို့တန်နေတာတော့ဒီရေလုံငန်းကိစ္စရေလုံငန်းထွက်ကုန်တင်ပို့တာရှိတယ်နောက်ဆန်စပါးတော့ဒီမနေ့ကဒီနေ့ကတော့တင်ပို့တာရှိတယ်ပေါ့နော်ကျွန်တော်တော့ကျွန်တော်အနေနဲ့အများကြီးတင်ပို့တဲ့ဟာတော့မရှိသေးပါဘူးအဲဗမာနိုင်ငံကိုလာပြောမှဂျပန်နိုင်ငံအနေနဲ့ရင်းနှီးမနှံမှုတွေပါလာမယ်ဆိုရင်တော့လေကျွန်တော်တို့အတွက်ကဒါလုပ်ငန်းခွင့်လန်းနေရနိုင်တယ်နောက်တစ်ခါကလည်းဤပညာနဲ့ပတ်သက်တဲ့ဟာတွေတန်တော်ကြီး transfer ပေါ့နော်ဒါတွေရနိုင်တဲ့အတွက်ကြောင့်မို့ကျွန်တော်တို့ကတော့ဒါတော့လေအကောင်းမဲ့လို့ကျွန်တော်မျှော်လင့်ပါတယ်ရှိနေသားမှာတော့ဒီကျွန်တော်တို့စီမှာလည်းဒီလိုပါအစည်းအဆက်ဆိုတော့ဒါနိုင်ငံကအဆင့်မီစက်မှုစုံတစ်ခုတည်းစောင့်နေပါတယ်ဒီစောင့်တဲ့နေရာမှာလည်းဂျပန်နိုင်ငံမှာရှိတဲ့ကုမ္ပဏီကြီးတွေကပါဝင်ပြီးရင်းနှီးမနှံလုပ်ငန်းတွေလုပ်ကြအောင်လို့အဲ့ဒီဂျပန်မှာရှိတဲ့ယင်းနည်းနောနံမဲ့လူတွေစက်ယုံဒီဆောင်မဲ့လူတွေအတွက်ကတော့ရောစိတ်ဝင်စားတဲ့နေရာတခုလို့ကျွန်တော်သိပါတယ်။အဲ့မကြပါမလဲကျွန်တော်တို့အနေနဲ့ဒီမြန်မာယင်းနည်းနောနံမှုဥပဒေကြာတန်းလာပြီးဖြစ်တယ်။ဂျပန်နိုင်ငံအနေကဟိုဒီအမေရိကန်နိုင်ငံအနေနဲ့လည်းဒီဆန်ရှင်ကိုလွတ်လိုက်တဲ့အတွက်ကြောင့်မလို့ဒီအခြေအနေတွေကြောင့်ကျွန်တော်အနေနဲ့ဒါဂျပန်နိုင်ငံကနေယင်းနည်းနောနံမှုကိုချလာနိုင်မယ်လို့ကျွန်တော်မြင်ပါတယ
်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်စုကြည်ရဲ့၅ရက်ကြာဂျပန်နိုင်ငံခီးစဉ်အပြီးနောက်ဆက်တွဲခီးစဉ်အဖြစ်နဲ့မြန်မာစီးပွားရေးလုပ်ငန်းရှင်ကြီး30ကျော်တို့ဂျပန်နိုင်ငံကိုတွားရောက်ပြီးစီးပွားရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးဖို့လည်းရှိနေတာပါမြန်မာနိုင်ငံတွင်ဂျပန်ရဲ့အဓိကရင်းနှီးမြှုပ်နှံမှုတစ်ခုဖြစ်တဲ့တီလဝါအထူးစီးပွားရေးစုံတည်ဆောက်ရေးအပါအဝင်စီးပွားရေးလုပ်ငန်းနယ်ပယ်အများအပြားကိုဆွေးနွေးနိုင်လိမ့်မယ်လို့လည်းမျှော်လင့်ထားကြပါတယ်ရှင
်မတ်တင်ဂီထိုင်စူးစီးတင်ပြခဲ့တာပါရှင်တစ်ဆက်ထက်မှာပဲဂျပန်နိုင်ငံရောက်မြန်မာတွင်တဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံကြတဲ့အကြောင်းကိုတင်ပြပေးပါမယ်။ဂျပန်နိုင်ငံကိုတရားဝင်ခီးစဉ်ဖြစ်ရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မှာတော့ဂျပန်ရောက်မြန်မာနိုင်ငံသားတွေနဲ့တိုကျိုမြို့မှာတွေ့ဆုံခဲ့ပြီးမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာတစ်ဖက်တစ်လမ်းကဝိုင်းဝန်းကူညီဖို့တိုက်တွန်းလိုက်ပါတယ်။အထူးသဖြင့်တော့တိုင်းပြည်စီးပွားရေးတိုးတက်စေဖို့ပြည်ပရောက်မြန်မာနိုင်ငံသားတွေအနေနဲ့လည်းပါဝင်ကူညီကြဖို့ဒေါအောင်ဆန်းစုကြည်ကတိုက်တွန်းလိုက်တာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကတင်ပြမှာပါရှင်
။ဟုတ်ကဲ့ပါခင်ဗျာ။ဂျပန်နိုင်ငံကိုချစ်ချေခီးစဉ်တွားရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာဒီကနေ့နိုဝင်ဘာလ2ရက်နေ့မနက်အစောပိုင်းမှာတော့ဂျပန်ရောက်မြန်မာနိုင်ငံသားတထောင်ကျော်နဲ့တွေ့ဆုံခဲ့ပါတယ်။ဒိုချိုမြို့ Ringa Royal Hotel မှာတွေ့ဆုံစဉ်အတွင်းဒေါန်ဆန်းစုကြည်ကမြန်မာနိုင်ငံရဲ့စီးပွားရေးကိုကမ္ဘာစည်းကွက်ထဲကိုဝင်တိုးနိုင်မှုပိုမိုကြိုးစားအထောက်ဖို့လိုတယ်လို့ပြောဆိုခဲ့ပါတယ်။ဒီကနေ့မြန်မာနိုင်ငံမှာဆိုတော့ Perfect Attitude ကိုလိုနေတယ်။အခုဒီစီးပွားရေးလောကမှာတမတို့ဝင်တိုးတဲ့အချိန်မှာကမ္ဘာစည်းကွက်ရဲ့အနေနဲ့တင်ပွင့်နေတယ်မှန်တယ်ပြောရတာ။ဒါတော့အစားတွေကကျမတို့အနေနဲ့နောက်ကျနေတဲ့စီးပွားရေးကိုတို့အောင်လုပ်ဖို့ဆိုတာဒီအချိန်မှာလုပ်ဖို့ကျမတို့နှစ်ဆသုံးဆပို့ပြီးတော့ဒီလိုမျိုးဆိုလိုရတယ်။အကျမတို့ကတခြားလူတွေကိုပြောစူးစမ်းနေတာ။တခြားလူတွေပို့ပြီးတော့သဘောထားကြည့်နေတာ။တခြားလူတွေရဲ့ပို့ပြီးတော့ပြန်မှခံနေတာ။ကျမတို့တခြားနိုင်ငံတွေကတန်းတူညီလို့ဖြစ်အောင်လုပ်နေတာဖြစ်တယ်။အဲဒီအချိန်ခါလုံးမှာကျမဆက်ဆက်တော့ဖြစ်ခဲ့တယ်၊ရှစ်တောင်မှဆက်ဆက်တော့ဖြစ်ခဲ့တယ်။မြန်မာနိုင်ငံမှာအရင်တန်းရှိပြီရှိပါပြင်းတယ်ကိုဖြစ်ဖို့ဆိုတော့အားလုံးပိုင်းကိုကြိုးစား ဒီကောက်ပွဲမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်တရားဝင်ခီးစဉ်ဖြစ်တွားရောက်ခဲ့တဲ့ခီးစဉ်မှာတော့မြန်မာနိုင်ငံမှာဂျပန်နိုင်ငံကလုပ်ငန်းတွေရင်းနှီးမြှုပ်နှံလက်အောင်ကြိုးစားလိမ့်မယ်လို့လည်းမျှော်လင့်ထားကြတာပါဒီလိုရင်းနှီးမြှုပ်နှံမှုတွေနဲ့ကျွမ်းကျင်မှုတွေဟာတိုင်းပြည်စီးပွားရေးဖွံ့ဖြိုးမှုအတွက်အရေးကြီးတဲ့အကြောင်းကိုလည်းမြန်မာနိုင်ငံသားတွေနဲ့တွေ့ဆုံချင်းမှာဒေါန်ဆန်းစုကြည်ကအလေးထားပြောကြားခဲ့တာဖြစ်ပါတယ်
စီးပွားရေးမှာတော့ကျမတို့လိုအပ်တာရင်းနှီးမြှုပ်နှံမှုတွေအားကြီးလိုအပ်ပါတယ်။ဒါပေမဲ့ကျွမ်းကျင်တဲ့စီးပွားရေးမှာလိုအပ်ပါတယ်။ကျွမ်းကျင်တဲ့စီးပွားရေးမှာများဆိုတော့ယခုလက်ရှိအခြေအနေရဲ့အခွင့်အရေးတွေကိုမှန်မှန်ကန်ကန်ထိထိရောက်တုံ့ဆက်ပြီးတော့ကျမတို့နိုင်ငံရဲ့တိုးတက်မှုအတွက်ဝန်ဝန်ပံ့ပိုးနိုင်မှာလို့ဆိုလိုတာ။ကျမတို့နိုင်ငံကအခုနောက်ကနေလိုက်ပေါ်နေတာဆိုတော့ကျမတို့ဟာအသေးစိတ်အခေါ်အသေးတွေနဲ့အရှိကိုရောက်အောင်လို့ကြိုးစားနေတယ်။၂၀ရာစုနှစ်တုန်းကကျမတို့အရင်စီးပွားရေးစီးပွားရေးဂျိုင်ပွဲမှာအရှိန်ရောက်သွားတဲ့သူတွေကိုလက်ခံဖို့ဆိုတာအတမှတ်ခဲ့ပါတယ်။ဒါကျမတို့ဟာ27ရာစုနှစ်အတွင်းတွင်ရှိန်ရောက်အောင်ပြန်ပြီးတိုးရပါမယ်။တခြားလူတွေကိုယူထားတဲ့နေရာကိုကျမတို့ရှာရပါတယ်။အဲ့ဒါတွေဝိုင်းဝန်းပြီးတော့ကျေးဇူးပြုလို့အများကြီးကြိုးပါတယ်။
ဒီကနေ့တွေ့ဆုံစဉ်အတွင်းမှာဒေါန်ဆန်းစုကြည်အနေနဲ့နိုင်ငံရေးလူမှုရေးနဲ့စီးပွားရေးတွေကိုအဓိကထားပြောဆိုခဲ့ပါတယ်။ဂျပန်ရောက်မြန်မာနိုင်ငံသားများအနေနဲ့တိုင်းပြည်တိုးတက်ဖို့အတွက်တတအားကအားဖြည့်ကူညီသင့်တယ်လို့လည်းတိုက်တွန်းပြောဆိုခဲ့တာပါ။ဒီမိုကရေစီလှုပ်ရှားမှုကိုအမြင့်တွယ်အောင်ဆက်လက်ကြိုးစားသွားမှာဖြစ်ပြီးကြားရတာဝန်ကိုဆက်လက်လှုပ်ဆောင်သင့်တယ်လို့လည်းဆိုပါတယ်။ဒါ့အပြင်တိုင်းပြည်ရဲ့လွယ်ချက်အရခေတ်ပညာတတ်တွေအများကြီးလိုအပ်နေသေးတယ်လို့လည်းဒေါန်ဆန်းစုကြည်ကပြောပါတယ်။ပည
ာရေးကတော့ကျွန်တော်တို့နိုင်ငံမှာဆိုလို့ရှိရင်ပညာတတ်တွေအများကြီးတည်နေတာပညာတတ်တွေဆိုတာအခုခေတ်ပညာတတ်တွေကျမတို့လိုပါတယ်။ဒါပေမဲ့အခုခေတ်ပညာတတ်တွေဟာက ကျွန်တော်နိုင်ငံရဲ့ဒဂရီအစီအစဉ်တွေလည်းအချက်အလက်တွေပဲပညာမျိုးကိုနားလည်သင်ပုံလို့ရပါတယ်။ကိုယ်နိုင်ငံရဲ့အတွက်ပြန်ပြီးတော့အကျိုးပြုမယ်ဆိုလို့ရှိရင်ကိုယ်နိုင်ငံရဲ့လိုအပ်ချက်တွေကိုသဘောပေါက်ဖို့လိုတယ်။ပညာသင်တဲ့အခါမှာဒီလိုပဲကနေပြီးတော့ကိုယ်နိုင်ငံကိုပြန်ပြီးတော့ပတ်ဖို့ထိုင်နေတယ်ဆိုတာကိုစဉ်းစားစေချင်ပါတယ်။
ဒေါ်ဆဆူချီအနေနဲ့ဂျပန်ရောက်မြန်မာနိုင်ငံသူနိုင်ငံသားတွေနဲ့တနားရီကြော်ကြာတွေ့ဆုံခဲ့ပြီးတက်ရောက်လာတဲ့သူတို့ရဲ့မိခွန်းအနေငယ်ကိုလည်းဖြည့်ဆို့ခဲ့ပါတယ်။အဲဒီနောက်မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေးနဲ့လည်းတွေ့ဆုံခဲ့တာပါ။ဒေါ်ဆဆူချီရဲ့၅ရက်တာဂျပန်နိုင်ငံချစ်ကြည်ခီးစဉ်အတွင်းမြန်မာနိုင်ငံအရေးဆိုင်ရာဂျပန်လွှတ်တော်အမတ်တွေနဲ့တွေ့ဆုံမှုရှိသလိုဂျပန်အစ်ဂရင်းနဲ့ဂျင်ယာရော်တို့နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဂျပန်နိုင်ငံဟာမြန်မာနိုင်ငံဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ထောက်ပံ့ကူညီနေတဲ့နိုင်ငံတကာနိုင်ငံဖြစ်တာကြောင့်အခုဒေါ်ဆန်းကျူကြီးရဲ့ခီးစဉ်အတွင်းမှာဂျပန်မြန်မာဆက်ဆံရေးပိုမိုအားကောင်းခံမှာဖို့မျှော်လင့်မိတယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုထဲအောင်စူးစီးတင်ပြခဲ့တာပါရှင်။အခုတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုတလက်တင်ပြပေးပါမယ်။ကုလသမဂ္ဂဌာနကိုယ်စားလှယ်အပါအဝင်နိုင်ငံတကာတန်တမန်အဖွဲ့တွေဟာရခိုင်ပြည်နယ်မောင်တော်နယ်ဘူးတီတောင်ဒေသကအခြေအနေတွေကိုလှစ်လာစုံစမ်းဖို့အတွက်ဒီကနေ့ရခိုင်ပြည်နယ်မှာရောက်ရှိနေပါတယ်။မြန်မာအစိုးရရဲ့လုံခြုံရေးတပ်ဖွဲ့တွေကနေမြင်ရှင်းလင်းစဉ်မှာလူခွင့်ရေးချိုးဖောက်မှုတွေရှိတယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကဝေဖန်ပြောဆိုပြီးမှနိုင်ငံတကာတန်တမန်အဖွဲ့တွေတွားရောက်တာလည်းဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်။
အော်တိုဘာလ9ရက်နေ့ကရခိုင်ပြည်နယ်ဘူးတီတောင်မောင်တော်ဒေသကနေကြားဆောင်ရဲတပ်ဖွဲ့ဌာနချုပ်နဲ့စခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းချိန်မှာလူခွင့်ရေးချိုးဖောက်တာတွေရှိကြောင်းနိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကထောက်ပြခဲ့တယ်လို့သတင်းမီဒီယာတွေမှာလည်းဥပဒေမဲ့တပ်ဖြတ်တာဖမ်းဆီးတာနဲ့အာဏာပြုကျင့်တာတွေရှိကြောင်းသတင်းတွေဖော်ပြခဲ့ပါတယ်ဒီလိုသတင်းတွေထွက်ပေါ်လာချိန်မှာကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့အတွက်တောင်းဆိုခဲ့ပါတယ်ဒီကနေ့မှာတော့ကုလသမဂ္ဂဌာနညှိနှိုင်းရေးမှူးနဲ့တန်တမန်တွေစခိုင်းပြည်နယ်ကိုတွားရောက်လေ့လာနေပြီဖြစ်ကြောင်းပြည်နယ်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူစီပင်တရားရေးဝန်ကြီးဦးမင်းအောင်ကပြောပါတယ
် UN ကညှိနှိုင်းရေးမှူးပေါ့ဗျာ UN ညှိနှိုင်းရေးမှူးနောက်အလင်းကဆင်နိုင်ငံကတန်အမှတ်တွေပေါ့ဒီမောင်တို့ပဲလေမောင်တို့မြို့နေတွေမှာဟိုပြဿနာတွေကြုံခဲ့တဲ့နေရာအသေးကိုအဓိကတွားကြတယ်နော်ဒီအကြမ်းဖက်မှုတွေအဲလုတ်သွားတဲ့နေရာတွေမှာဒီလူအခွင့်အရေးချိုးဖောက်မှုတွေရှိတာတော့မရှိတာတော့အဲ့ဒါတွေကိုသူတို့ကြည့်ရင်လည်းဌာနရှိတယ်ထင်တယ်အဲ့ဒါတွေကိုသူတို့လိုက်တာပါဟုတ်ကဲ့ပ
ါနိုင်ငံတကာတန်တမန်အဖွဲ့မှာတရုတ်အီဂျစ် EU အိန္ဒိယထိုင်းတူရကီအမေရိကန်နဲ့ဗြိတိန်နိုင်ငံကတန်မတ်တွေပါဝင်ပြီးစစ်တွေမျိုးကနေဒီကနေ့မောင်တော်ကိုရဟတ်ရင်နဲ့တွားရောက်ခဲ့တယ်လို့မနေ့ဖတ်မှာလဲပြပခဖြစ်ပွားရာတခြားဒေသတွေကိုထပ်မံတွားရောက်စုံစမ်းမှာဖြစ်ပါတယ်ဒီကနေ့ခီးစဉ်မှာတန်တမန်အဖွဲ့ရဲ့လေးလာစုံစမ်းတာတွေကိုပြည်ထောင်စုအစိုးရပြည်내အစိုးရကပူးပေါင်းဆောင်ရွက်နေတယ်လို့လည်းဦးမင်းအောင်ကပြောပါတယ်
။ဒီအဖွဲ့ကိုဥဆောင်ပြီးတော့လာခဲ့တာကနေခိုင်ရဝင်အဖွဲ့ပေါ့နော်။မြန်မာနိုင်ငံရဲ့ဟိုပြည်ထောင်စုအစိုးရအဖွဲ့ရဲ့ဥဆောင်မှုနဲ့ပဲဒါတွားရောက်ပြီးတော့ရှင်းလင်းပြသနေတာပဲဖြစ်တယ်လေ။ပြည်내အစိုးရအဖွဲ့အနေနဲ့ကတော့ဝင်ကြောက်ကြံတိုက်ပါပြီးတော့ကုညီပြီးတော့ဒါပြတာနေတာပေါ့
တန်တမန်အဖွဲ့နဲ့အတူပြည်ထောင်စုအစိုးရအဖွဲ့ကနေဆက်ရေးရဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဒုတိယဗိုလ်ချုပ်ကြီးရဲအောင်နိုင်ငံခြားရေးဝင်ကြီးဌာနကဒုတိယဝင်ကြီးဦးကျော်တင်နဲ့တခြားတာဝန်ရှိသူတွေလိုက်ပါခဲ့တယ်လို့ပြည်내အစိုးရအဖွဲ့ကလည်းပြည်내ဝင်ကြီးချုပ်ဦးညီပူနဲ့လုံခြုံရေးနဲ့နေဆက်ရေးရဝင်ကြီးတို့လိုက်ပါခဲ့ပါတယ်ဒီကနေ့မှာပဲအာဆီယံလွှတ်တော်အမတ်များအဖွဲ့ကလည်းလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးအ мян ဆုံးစုံစမ်းဖော်ထုတ်ဖို့ကြေညာချက်တစောင်ထုတ်ပြန်တိုက်တွန်းခဲ့ပါတယ်။အော်တိုဘာလ31ရက်နေ့ကတော့ HRW ကလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကရွာ၃ရွာမှာမီးလောင်နေတဲ့ဂျူရုဓာတ်ပုံတွေကိုကိုးကားပြီးမြန်မာအစိုးရအနေနဲ့ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးတာတွေကိုလက်ခံဖို့တောင်းဆိုခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ်Miss Yahili ကလည်းနိုင်ငံတကာစုံစမ်းစစ်ဆေးဖို့ကိုတောင်းဆိုထားပါတယ်။ဒီကနေ့အထိတော့မွန်ဒေါ်ဒေတာအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးဖမ်းဆီးထားသူ60ကျော်ရှိသွားပြီဖြစ်ကြောင်းနဲ့ဖမ်းဆီးထားသူတွေကိုဒေတာတွင်းကရဲစခန်းတွေမှာထိန်းသိမ်းထားပြီးပြစ်မှုဆိုင်ရာစွဲချက်တွေနဲ့အညီအရေးယူသွားမှာဖြစ်ကြောင်းရခိုင်အစိုးရကသတင်းထုတ်ပြန်ထားပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုတော့စနေနေ့ညထားရိုက်လေလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုနှาศင်ကြရအောင်ပါရှင်။
မာဒီမှာအထွေထွေကုန်စည်လုံးတွေအဆမတန်တက်နေတာဟာရောင်းလူအားနဲ့ဝယ်လူအားမမျှတာကြောင့်လားငွေကြေးဖောင်းပွားမှုကြောင့်များလားဆိုရှယ်လစ်ခေတ်စကားအရ ဝိသမလောဘသမားတွေရဲ့အမျက်ကြီးစားမှုတွေကြောင့်များလားစတဲ့အချက်တွေနဲ့အတူကုန်စည်နှုန်းကျဆင်းရေးအတွက်ဘလို့ဖြည့်ရှင်းကြရင်ကောင်းမလဲစတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတဲ့ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါလိမ့်ရှင်။
စနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထားမှန်ဖိတ်ခေါ်ပါရစေ။အခုတော့အမေရိကန်မှာတသစ္စဆဲဂျော်သက်လူငယ်အမျိုးသမီးကိရိယာပညာရှင်တယောက်အကြောင်းကိုတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စု Texas ပြည်နယ်မှာအရှိတ်ချမ်းဘက်မှာနေထိုင်တဲ့အသက်16နှစ်အရွယ် Olivia Neighbor တယောက်အရင်တုန်းကဒီ Texas ပြည်နယ်သားနာမည်ကျော် Blue Rock ကိရိယာပညာရှင် Steve Ray Vaughn နဲ့ကိရတီးနေတဲ့ပုံဟာနိုင်ငံတော်မှာသူမကိုစိတ်ဝင်စားလာနေကြပါတယ်။ Houston မြို့ Kill Gory အထက်တန်းကျောင်းကနေ VOA သတင်းတောက် Greatfield ခုကသတင်းပေးပို့ထားပါတယ်ဆက်ပြီးနှာစင်ကြပါရှင်။ပုံမှန်ဆိုရင်ဂီတာကိုကျွန်းကျွန်းကျင်ကျင်တီးနိုင်ဖို့ဆိုတာနစ်အကြာကြီးသင်ယူလေ့လာရပြီမဲ့လေအဲလီဗန်နီဘတ်ဆိုတဲ့ဆဂျော်သက်မိန်းကလေးကတော့ဂီတာတီးတာကိုနစ်အနေငယ်သာလေ့လာခဲ့သူပါဒါပေမဲ့သူမရဲ့ဂီတာတီးခတ်နိုင်စွမ်းကတော့နစ်အကြာကြီးသင်ယူလေ့လာခဲ့သူတွေတီးခတ်နိုင်တယ်လို့မျိုးတီးခတ်နိုင်သူပါအဲလီဗန်နီဘတ်ကသူမဂီတာတီးတဲ့အကြောင်းကိုအခုလိုပြောပြပါဗျာ
ဂီတာကိုကျွန်မအသက်17နှစ်17နှစ်လောက်ကစပြီးတီးလာတာပါအကျန်းအဖြစ်ပြောရတော့၄နှစ်၅နှစ်လောက်ပေါ့
သူမရဲ့ no glass shoe ဆိုတဲ့တေးတက်ပြားထဲမှာပါတဲ့သချင်းအတော်များများကိုလည်းသူမကိုယ်တိုင်ပဲရေးဆက်ထားတာပါ
I try to write what goes on in my life ကျမဘဝဖြတ်တမ်းမှုတွေပေါ်သချင်းရေးဆက်ထားတာပါဒါမှလေတခြားလူတွေတခြားဆယ်ကျော်သက်တွေကသူတို့ဘဝနဲ့ဆက်ဆက်နိုင်မှာပါဘာကြောင့်လဲဆိုတော့ကျမတို့အားလုံးမှာအခက်အခဲတွေရုန်းကန်မှုတွေကိုစီရှိကြလို့ပါပဲ
အလီဗန်နီဘတ်တယောက်ဂီရာတီးတဲ့အခါတိုင်းဂီရာတန်တွေကြားတဲ့ကိုစီမျောတွားတက်တဲ့အကြောင်းကိုလည်းအခုလိုပြောပါတယ
် I really don't look at anything else when I'm playing
စီမောရောက်ပြီးဆိုရင်ကျမဘာမှမကြည့်တော့ပါဘူးဂီတာတီးတာကိုပဲကျမအရင်စိုက်တော့တယ်ဘာမှမစဉ်းစားပဲဂီတာပဲတီးနေတဲ့ပုံလို့ပေါ့ကလေးတွေကိုလိုက်ရှာပြီးတော့သူတို့အတွက်ဂီတာတီးပေးရတာကိုကျမအရင်ကြိုက်တယ်ပြီးတော့ကလေးဘဝကတည်းကဂီတာကိုခံစားသိနိုင်အောင်ကျမရဲ့ဂီတာကိုလည်းသူတို့ကိုပေးတီးတယ်
ဟုတ်တယ်မှာရှိတဲ့ဝါယင်ဂီတပညာရှင်တွေနဲ့သူမရဲ့တေးတပြားကိုထုတ်ဝေပေးတဲ့အတန်ဖန်စတူဒီယိုပိုင်ရှင် Rock Romano တို့ကသူမကိုကူညီပေးနေတာဖြစ်ပါတယ်။ထုတ်လုပ်သူ Rock Romano ကတော့ Elevenable နဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ I jokingly told her afterward we need to call this band
ကျွန်တော်သူ့ကိုဒီလိုပြောပါတယ်။ငါတို့ဂီတအဖွဲ့ကို1771တေးဂီတအဖွဲ့လို့ခေါ်ကြအောင်လို့ဘာလို့လဲဆိုရင်သူလည်းခုမှအသက်18နှစ်ပြည့်ပြီးတော့ကျွန်တော်လည်းခုမှအသက်80နှစ်ပြည့်တာလေ
အထက်တန်းပညာသင်ကြားပြီးဖြစ်တဲ့ Elevenable တယောက်အခုဆိုရင်စနစ်တင်းငွေတွေအပတ်တိုင်းလိုလိုပဲဂီတာပွဲတော်တွေမှာပါဝင်တိခတ်ဆင်နွှဲနေပါတယ်တခါတခါမှဆိုရင် Florida လိုဝေးလံတဲ့နေရာအထိလူအများကြီးလာကြည့်ကြတဲ့ဆင်မြင့်ဂီတာပွဲတော်တွေမှာပါပါဝင်တိခတ်လေးရှိပါတယ်ရှင်အမေရိကန်ပြည်ထောင်စုမှာတသစ္စဆဂျော်သက်လူငယ်အမျိုးသမီးဂီတပညာရှင်တယောက်အကြောင်းကိုနားဆင်ခဲ့ကြရတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မြန်မာမီဒီယာမြင်ကွင်းနဲ့ဥကြော်ဇန်သာရဲ့မြန်မာအရေးသုံးသပ်ချက်တွေကိုဒုတိယပိုင်းနိုင်ယူမှာဆက်လက်ထုတ်လွှင့်ပေးမယ်အစီအစဉ်မှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ည ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းည 9:00 ကနေ 10:00 အထိထုတ်လွှင့်နေတဲ့အစီအစဉ်တွေကို line to meter 24 25 32 50နဲ့ line la meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါဗျ။အခုဒုတိယပိုင်းနာရွေးအစီအစဉ်မှာနှားဆင်ရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဥကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်အပြင်တပတ်အတွင်းအားကစားသတင်းတွေကိုလည်းနှားဆင်ကြရမှာပါ။မြန်မာအရေးသုံးသပ်ချက်မှာနှားဆင်ရမှာကတော့
manufacturing နဲ့ဒီ agricultural sector တွေကိုသူဝင်လာပြီဆိုလို့ရှိရင်တော့တည်ကြပြီ။ဒါဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံကိုတူတူကြွကြွရ
အမျိုးသားလွှတ်တော်နိုင်ငံရေးစီးပွားရေးဥပဒေရေးရာကော်မရှင်အဖွဲ့ဝင်ဦးစောမြင့်မောင်ပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မှာတော့ Zika virus ပိုးကူးစက်ခံထားတဲ့ပြည်ပနိုင်ငံသူတူမြန်မာနိုင်ငံအတွင်းမှာတွေ့ရှိတဲ့အကြောင်းနဲ့ရိုက်ခတ်မှုအခြေအနေနိုင်ငံအတွင်းရာဇဝတ်မှုတိုက်ခိုက်မှုတွေအများအပြားဖြစ်ပွားနေတာကိုရှော့မချနိုင်သေးပဲဖြစ်နေရတဲ့အကြောင်းနဲ့ကချင်စစ်ဘေးရှောင်ဒုက္ခသည်စခန်းတချို့မှာရိုက်ခတ်ပြတ်တောက်မှုအခြေအနေစတာတွေကိုနှားဆင်ကြရမှာပါ။မိုင်းအင်ခိုင်ဦးတင်ပြထားတာကိုဦးစံမိုးဝေကအခုညင်တင်ဆက်ထားပါရရှင်။
ရန်ကုန်မြို့မှာ BM Car Spare နဲ့ယင်မောင်းတွေကအငှားကားမောင်းသူကိုရိုက်နှက်တဲ့ဗီဒီယိုဖိုင်ဟာလူမှုကွန်ရက်စာမျက်နှာပေါ်တက်လာခဲ့ပြီးဒီသတင်းပတ်အတွင်းရန်ကုန်လူထုစိတ်အဝင်စားဆုံးသတင်းတစ်ခုဖြစ်ခဲ့ပါတယ်။ကျူးလွန်သူတွေကိုဖမ်းဆီးအရေးယူလိုက်ပေမဲ့ဒီလိုမင်းမဲ့စရိုက်ဆန်းဆန်းရာဇဝတ်မှုတွေကိုဘလို့အရေးယူမယ်ဆိုတာမျိုးအများပြည်သူကစိတ်ဝင်စားနေကြသလိုပြစ်မှုရာဇဝတ်မှုတွေလျှော့ချဖို့အတွက်ပြည်သူအများကလူလားနေကြပါတယ်။အခုလိုကိုတီးလက်ရောက်ဒုတိယဓာတ်တစ်ပြက်ရာဇဝတ်မှုတွေကိုရန်ကုန်မြို့နယ်မန္တလေးမြို့ကြီးတွေမှာတမကနေမြို့တွေမှာလည်းကျူးလွန်နေကြကြောင်းကြားသိနေရတာပါဒီလိုအမှုအခင်းတွေကိုအစိုးရအသိအနေနဲ့ဘလို့ကင်တွယ်ဆောင်ရွက်သွားမယ်ဆိုတာကိုအခုချိန်ထိထိရောက်တဲ့ပြောဆိုချက်တွေနေပါနေသေးတယ်လို့ဆိုပါတယ်လက်တွေ့ထိဆက်ဆောင်ရွက်နေသူတွေအနေနဲ့ဒီထက်ပိုပြီးတော့အရေးယူဆောင်ရွက်နိုင်ဖို့ဆိုတာအစိုးရအနေနဲ့ policy ချမှတ်ထားတဲ့လို့နိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာရန်မျိုးသိန်းကအခုလိုပြောပြပါတယ
်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့အနေနဲ့ပေါ့လေကောင်ဝင်ဆက်ပြီးတော့ရှင်ခဲ့အချိန်ကဆက်ပြီးတော့အစိုးရအဖွဲ့ရဲ့လူဝါဒတွေအပိုင်းနောက်စီမံချက်တွေအပိုင်းမှာအတော်လေးကိုအားနည်းတယ်လို့ကျွန်တော်ကမြင်ပါတယ်တကယ်တမ်းပြောမယ်ဆိုလို့ရှိရင်အစိုးရအဖွဲ့တည်းအနေနဲ့နော်သူ့ရဲ့ဒီစီးပွားရေးဖွံ့ဖြိုးတိုးတက်မှုအပိုင်းနဲ့ပတ်သက်တဲ့လူဝါဒပဲဖြစ်ဖြစ်လမ်းပိတ်ဆို့မှုနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းတဲ့လူဝါဒပဲဖြစ်ဖြစ်အိုအဂရိလိုက်စားမှုဒီဘယ်လိုရှင်းချအောင်လုပ်မလဲဆိုတဲ့မူဝါဒမှာပဲဖြစ်ဖြစ်ပေါ့နောက်ပြီးတော့ကျွန်တော်တို့ဒီပြောင်းပြေဆွေးနွေးရေးနဲ့ပတ်သက်ပြီးတော့ဟလာဘယ်လိုပုံစံနဲ့လုပ်မယ်ဆိုတဲ့မူဝါဒအပိုင်းမှာပဲဖြစ်ဖြစ်တကယ်တမ်းကတော့အခြေခံကြကြပေါ့လေမတိတိကြကြချုပ်တင်ပြီးတော့ချမှတ်ထားဖို့လိုအပ်တယ်လို့မြင်တယ်အဲ့ဒါရှိရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့အနေထားကိုကြည့်မယ်ဆိုရင်တော့မူဝါဒချမှတ်တဲ့အပိုင်းအဲ့ဒီမူဝါဒကိုအကောင့်ထဲပေါ်တဲ့အပိုင်းနောက်တစ်ပိုင်းကတော့အဲ့ဒီမူဝါဒတွေနဲ့ဆက်ဆက်ပြီးတော့ဟလာရန်ကုန်တိုင်းထဲမှာရှိတဲ့ပြည်သူလူထုတွေနောက်ပြီးတော့အရပ်ဖက်လူဖွဲ့စည်းတွေနောက်စီးပွားရေးဆိုင်ရာဖွဲ့စည်းတွေနဲ့ဥပပေါင်းဆောင်ရွက်မှုအပိုင်းတော်ညိနိုင်ဥပပေါင်းဆောင်ရွက်မှုအပိုင်းမှာအားနည်းတယ်လို့မြင်တယ
်နောက်ထပ်စိတ်ဝင်စားစရာအကြောင်းအရာတစ်ခုကတော့ Zika virus ပိုးရှိတယ်ဆိုတဲ့နိုင်ငံသားသူအမျိုးသမီးကိုတွေ့ရှိတယ်ဆိုတဲ့သတင်းတွေအတည်ပြုထုတ်ပြန်ပြီးတဲ့အခါမှာတော့မြန်မာနိုင်ငံအတွင်းကကိုဝင်ဆောင်အမျိုးသမီးတွေအတွက်စိတ်ပူပန်စရာဖြစ်ခဲ့ပါတယ်။အခုလိုစိုးရင်ရတဲ့ကဘာကျော်ကူးစက်ရောဂါအတွက်မြန်မာနိုင်ငံမှာကာကွယ်စောင့်ရှောက်မှုအပြည့်အဝပေးနိုင်မပေးနိုင်ဆိုတဲ့အခြေအနေကလည်းစိုးရိမ်မှုကိုပိုးပြီးတော့တိုးများစေပါတယ်။ဇီကာရောဂါပိုးကူးစက်ခံရသူကိုဝင်ဆောင်အမျိုးသမီးတွေကတဆင့်ကလေးငယ်တွေကိုထိခိုက်နှံ့ပြီးတော့ကလေးတွေရဲ့အုံနောက်ကိုပုံမှန်ထက်ပိုးပြီးတော့တင်းငယ်စေပါတယ်။ဒါကြောင့်ဒီရောဂါဖြစ်ပေါ်ရာဒေသကိုတွားရောက်ခဲ့သူတွေအနေနဲ့6လအတွင်းကိုဝင်မဆောင်ကြဖို့တတိပေးမှုတွေလည်းရှိခဲ့ပါတယ်။နောက်ထပ်တင်ပြကျင်တာကတော့ကချင်ပြည်နယ်ကနေလူငယ်49ယောက်ကိုမတရားတင်းနဲ့ဆက်နွယ်မှုနဲ့ဖမ်းဆီးလိုက်တဲ့အပေါ်ကချင်လွတ်မြောက်ရေးအဖွဲ့ KIO ကပြစ်တင်ခဲ့ပြီးဒီလူငယ်တွေဟာ KIO ရဲ့အရက်ဖက်စွမ်းရည်မြင့်တင်မှုအစီအစဉ်ကိုတက်ရောက်ခဲ့ကြတာဖြစ်တယ်လို့ဆိုပါတယ် ကချင်ပြည်နယ်မှာအစိုးရနဲ့ KAO ကြားတင်းမှမှုတွေရှိနေဆဲဖြစ်ပြီးစစ်ဘေးရှောင်စခန်းတချို့မှာဆိုရင်လည်းရိတ်ခါပြက်လက်မှုတွေနဲ့ကြုံတွေ့နေရတယ်လို့သိရပါတယ်။ကုတ်ခိုင်ဆုံးနဲ့ကချင်နှစ်ချင်းခရိယံအတင်းတော်များအဖွဲ့ရဲ့တွဲဖက်အထွေထွေတွင်ရင်မှုဦးဇော်မန်ကစစ်ဘေးရှောင်ဒုက္ခသည်စခန်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်
။ကျွန်တော်တို့ကုတ်ခိုင်ဆုံးနယ်မှာကျတော့ဒီအဓိကဒီဒုက္ခသည်စခန်းကမ်လို့ပြောရမယ်ဟာကုတ်ခိုင်မြို့မှာကမ်တစ်ခုရှိတယ်။နံဖက်ကာမှာကမ်တစ်ခုရှိတယ်။နောက်ပြီးတော့မုံစည်းမှာကမ်တစ်ခုရှိပါတယ်။ဒီကမ်တွေထဲမှာအဓိကအားဖြင့်တော့ဒီမုံစည်းနဲ့နံဖက်ကာ IDB ကမ်တွေကိုဒီရိတ်ခါဖျက်တော့ရတာကြားသိရပါတယ်။ဒီရိတ်ခါတွေကိုပုံမှန်အားဖြင့်တော့ WFP ရဲ့ကိုစားမြမနှလုံးသားဆိုတဲ့အဖွဲ့အစည်းကသူတို့ဖြန့်ချိပေးပါတယ်။ဒါမဲ့ကျူတင်မပြောဘဲနဲ့ဒီရိတ်ခါထုတ်ခါနီးကြမှာသူတို့ရိတ်ခါဖြတ်တော့တဲ့အကြောင်းကိုအကြောင်းကြားလာတာကိုတွေ့ရှိရပါတယ်အခုလုံးလုံးဆိုတော့နံဖက်ကကမ်နဲ့မုံစီကမ်ဒီနှစ်ခုကိုသူတို့နီးဆက်ရအတင်းတော်တွေဖြစ်တဲ့နံဖက်ကကချင်နှချင်းအတင်းတော်နဲ့မုံစီကချင်နှချင်းအတင်းတော်တွေအနေနဲ့သူတို့ဒီလောက်ဝက်စာတော့ပဲသူတို့တတ်နိုင်ပါတယ်လောက်ဝက်အတွင်းတခြားအလူရှင်မရောက်လာတော့ဒီအတင်းတော်တွေလည်းသူတို့အခက်အခဲများကြီးကြုံတွေ့ရမှာကိုသိရှိရပါတယ်
။နောက်ဆုံးတင်ပြချင်တာကတော့အခုသတင်းမှတ်အတွင်းရန်ကုန်မြို့မှာလောင်းကစားယုံနေလို့ဖြစ်နေတဲ့ဂိမ်းဆိုင်တွေကိုအရေးယူရဲဆိုတဲ့သတင်းကုလသမဂ္ဂဌာနကိုယ်စားလှယ်နဲ့တန်တမန်တွေကိုရခိုင်ပြည်နယ်ကိုလာရောက်လေ့လာဖို့ဖိတ်ခေါ်ရဲဆိုတဲ့သတင်းနဲ့လူမှုကွန်ရက်ပေါ်ကနေအစိုးရထိပ်ပိုင်းခေါင်းဆောင်တွေပေါ်ရင်းရင်တီတီစော်ကားရေးသားပြောဆိုတဲ့သူတွေကိုဖမ်းဆီးမှုတွေပြုတ်တယ်ဆိုတဲ့သတင်းတွေကအခုတစ်ပတ်မှာလူစိတ်ဝင်စားစရာအကြောင်းအရာတွေဖြစ်ကြောင်းတင်ပြလိုက်ရပါတယ်
ပါစင်တင်ဆက်ပေးတဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုတော့ဥကြောစန္ဒာရဲ့မြန်မာအရေးသုံးသပ်ချက်အလှက်ပါဒီတစ်ပတ်မှာတော့ကျိုးစိုအပ်သောဂျပန်ယင်းနီမြုပ်နှံမှုဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါဗျ။ဂျပန်နိုင်ငံရဲ့ယင်းနီမြုပ်နှံမှုတွေဟာကျန်နိုင်ငံတချို့ရဲ့ယင်းနီမြုပ်နှံမှုနဲ့စာရင်မြန်မာနိုင်ငံအတွက်ပိုပြီးအကျိုးရှိတယ်လို့စီးပွားရေးပညာရှင်ဦးစောမြင့်မောင်ကသုံးသပ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့အခုခီးစဉ်မတိုင်ခင်ကတည်းကဂျပန်ယင်းနှိမ့်မြုံနယ်မှုတွေကမြန်မာနိုင်ငံမှာရှိနေပြီးဂျပန်ဟာမြန်မာအခြေအနေကိုထဲထဲဝင်ဝင်နားလည်သဘောပေါက်တယ်လို့လည်းဆိုပါတယ်။ရခိုင်အမျိုးသားလွှတ်တော်နိုင်ငံရေးစီးပွားရေးဥပဒေရေးရာကော်မရှင်အဖွဲ့ဝင်ဦးစောမြင့်မောင်ကဦးကျော်စန္ဒာနဲ့ဆွေးနွေးသုံးသပ်ရမှာဒေါအောင်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်ဟာစီးပွားရေးအရဘလောက်အရေးပါတယ်လဲဆိုတာသူကအခုလိုပြောထားပါတယ်ရှင်။
ကျွန်တော်နိုင်ငံရဲ့ပွဲစဉ်တူတူတက်မှုတို့ကတော့နိုင်ငံတကာရဲ့စီးပွားဆက်ဆံရေးကောင်းလာဖို့ကတော့အရေးပါတော့ဗောဗျာနိုင်ငံတကာဆိုတဲ့အထက်မှာဂျပန်ကလည်းဒါအရေးကြီးတဲ့နိုင်ငံတစ်ခုအနေနဲ့ပါတော့ဗောဟုတ်တော့လေဂျပန်ယင်းမီးမြုံနာမှုတွေကရောက်နေတာကြားပါပြီဂျပန်ဒီမြန်မာနိုင်ငံရဲ့စီးပွားရေးကိုတခြားနိုင်ငံတွေလက်ဆောက်လို့ရှိရင်တော့ကိုထဲထဲဝင်ပြီးတဲ့နိုင်ငံလို့ပြောလို့ရှိရင်ရပါတယ်ဘာလို့ဆိုတော့ကြိုက်ကြိုက်အကူကြီးနဲ့ကျွန်တော်တို့လုပ်နေတဲ့ပုံပြလုပ်ငန်းတွေလည်းအများကြီးရှိနေတယ်။ဂျပန်ပညာရှင်တွေလည်းဗမာပြည်ထဲမှာမပြတ်မပြတ်ရှိနေတယ်။ဆိုတော့ဂျပန်နိုင်ငံနေနဲ့ကဗမာပြည်ရဲ့စီးပွားရေးအခြေအနေနိုင်ငံအခြေအနေပတ်သက်လို့သူတို့မျက်ခြေမပြတ်ပါဘူး။သူတို့ကတော့အတီတော်တော်ကိုတွင်းကြကြတိတိသဘောရှိပါတယ်။ဒါကြောင့်ကျွန်တော်တို့ကဟိုဗမာပြည်ရဲ့အခြေအနေနဲ့ပတ်သက်လို့တွားပြီးတော့ဆွဲဆောင်ရလောက်အောင်အကြောင်းကတော့တိတ်မဟုတ်အဲ့ဒါတော့မဟုတ်လောက်ဘူးလို့ထင်တာပဲနော်။ဒါကျွန်တော်တွေ့ကြည့်တာပါ
ဟုတ်ကဲ
့ဒီတစ်ခါဒီနိုင်ငံတော်တိုင်းပြည်ဂျပန်ခီးမှာစီးပွားရေးလုပ်ငန်းရှင်တွေကသူနဲ့ပွားမတော်ဘူးဗျကျိုးပြတော့သူတို့ဂျပန်စီးပွားရေးလုပ်ငန်းရှင်တွေကသူကဖော်ရန်လုပ်ဖို့ဆိုသူတို့တက်တက်တွားတတ်ကြတာရှိတယ်ဗျကြားရတယ်ပေါ့နော်အဲ့တော့ဂျပန်ကဒီစီးပွားရေးလုပ်ငန်းရှင်ချင်းချင်းဆက်သွယ်တွေကသူရှိနေတယ်လုပ်လဲလုပ်နေတာတွေရှိနေပါတယ်အဲ့ဒီတော့တော့သိရတာပေါ့ဗျ
ဟုတ်ကဲ့ဆိုတော့ဂျပန်ကမြန်မာနိုင်ငံအကြောင်းကိုသိနေပြီမြန်မာနိုင်ငံထဲမှာဂျပန်စီးပွားရေးတွေလည်းရှိနေရဲဆိုတော့တချို့ကနိုင်ငံသားယင်းနှိမ့်မြုံနှံသူတွေကမြန်မာနိုင်ငံရဲ့အခြေအနေဟာယင်းနှိမ့်မြုံနှံလောက်အောင်မကောင်းသေးဘူးဆိုပြီးတော့အမျိုးမျိုးအကြောင်းပြရတာတွေ့ရပါတယ်ဥပမာအဖြစ် infrastructure အခြေခံအဆောက်အုံတွေဟာသူတို့ယင်းနှိမ့်မြုံနှံလောက်အောင်မကောင်းဘူးလို့ပြောကြတယ်တချို့ကဒါ chronic စီးပွားရေးသမားတွေပဲအဓိကလွှမ်းမိုးနေတဲ့အတွက်ကြောင့်လည်းသူတို့အတွက်လိုရကံရတာခက်တယ်လို့ဆိုပါတယ်ဆိုတော့ဒီအခက်အခဲတွေကိုကြတော့ဂျပန်တွေကဘယ်လိုသုံးသပ်ကြပါလဲဒီဟာတွေကိုဂျပန်တွေကဘယ်လိုကျော်လွှတ်နိုင်ပါလဲဆရာပထမဆုံး infrastructure အခက်အခဲဂျပန်ဆိုင်တန်ကျန်နေရစီပါရလားများ
မြန်မာနိုင်ငံရဲ့ infrastructure ရဲ့အခြေအနေကတခြားနိုင်ငံတွေရဲ့အခြေအနေနဲ့ရှင်းပြစဉ်းစားပြီးတော့မှမြန်မာနိုင်ငံကိုရင်းနှီးမြှုပ်နှံမှုစဉ်းစားကြမယ်ဆိုလို့ရှိရင်ပြည်ပြီးတော့အခြေအနေကောင်းကြီးလို့ပြောလို့မရဘူးဒါတော့ဟိုတဲ့တယ်ပဲပြောကြမှာဆိုလို့ရှိရင်ဒီဥရောပတို့ဘာတို့ကတော့အဲ့ဒီတက်ရှူတောင်းကနေကြည့်တာတွေများတယ်
တို့တော့ဂျပန်ကတော့ကျွန်တော်တို့အမြင်ကမြန်မာနိုင်ငံပေါ်မှာထားတဲ့သူ့ရဲ့သဘောထားဥရောပတို့ဘာလို့အဲ့ဒီနောက်ကနေပိတ်မတူတဲ့ပုံစံတွေ့ရတယ်သူတို့ကဒီမြန်မာနိုင်ငံရှိနေပြတ်တာတွေတော်တော်များများနားလည်နေတယ်သူတို့စီးပွားရေးနဲ့ပတ်သက်လို့ဒါတွေကိုမြင့်တင်ဖို့ရတယ်သူတို့ကဘာတွေလုပ်ပေးနိုင်မလဲဆိုတဲ့ဟာကိုသူကစဉ်းစားတာဆိုတာကသူများတွေတခြားနိုင်ငံတွေကစီးပွားရေးလုပ်ငန်းရှိနေမစဉ်းစားတဲ့ဟာမျိုးသူတို့လိုက်စဉ်းစားတာမျိုးတွေရှိတယ်ပေါ့ဟုတ်ဒီမှာဒီဖွေးရေးနဲ့ပတ်သက်တာတွေအဲ့ဒါတွေကသူကဂျိုက်ကာကနေတစ်ဆင့်လာတယ်ဗျဒီပြဿနာတွေရှိတယ် infrastructure တွေရဲ့အင်တာနက်ပေါ့ဗျာဆက်သွယ်ရေးကိစ္စတို့နံပါတ်ဆက်သွယ်ရေးအစစ်တို့ပေါ့နော်ဒီဟာတွေကဒီမှာအများကြီးကျွန်တော်လုပ်ချက်ရှိနေဆိုသူတို့ပြီးတယ်ဗျအဲအဲ့ဒီဟာတွေကြားတဲ့ကိုသူတို့ကဘယ်လိုနည်းနဲ့သူတို့ထပ်ပေါက်ရှာပြီးတော့လုပ်မလဲဆိုတဲ့ဟာတွေသူတို့မှအစီအစဉ်တွေရှိတယ်သူတို့လာလိုက်သူတို့ကဟိုစီမံကိန်းလိုဆန်ဆန်မျိုးသူတို့ package နဲ့လာတာပေါ့နော်နောက်တစ်ချက်ကလည်း agency ဖြစ်တဲ့တရုတ်နောက်တော့သူကစီးပွားရေးမဟာရေးအကြီးဖြစ်နေပြီတရုတ်ပြည်ရဲ့စီးပွားရေး influence ကဘာပြအော်လန်ကြီးရယ်ဆိုတာလူတိုင်းလည်းသိတယ်ကမ္ဘာနဲ့ချီပြီးတယ်ဒီနေရာကိုဂျပန်ကတခြားနိုင်ငံတွေစဉ်းစားလို့မဟုတ်ဘူးလေ။သူနည်းသူဟာလေသူကိုယ်ပိုင်အားနဲ့သူဝင်ဖို့ရတာတက်သူဝင်မှကိုဖြစ်မယ်ဆိုတဲ့သဘောမျိုးသူ့မှာသူ့အခါပေါ်ဆန်ရှိတယ်ကျွန်တော်တို့တွေ့ရတာပေါ့နော်
။ဆိုတော့ကျွန်တော်ဒီညမှာမိကျင်တာဇမားပြည်ထဲမှာအခုလောလောဆယ်အများဆုံးရင်းနှီးမြှုပ်နှံနေတာကတော့တရုတ်နိုင်ငံဖြစ်ပါတယ်။ဆိုတော့ဂျပန်နိုင်ငံရဲ့ရင်းနှီးမြှုပ်နှံလာမဲ့ပမာဏဟာတရုတ်ကိုရှင်းနိုင်တယ်တရုတ်ကိုဘယ်လန့်လုပ်နိုင်တယ်ပမာဏတိဖြစ်လာနိုင်တယ်လို့ဆရာတွေ့ပါလား။
ဒီအရတော့ဟိုသူတို့ဘယ်နေရာဘယ်စိတ်တမ်းမှာယင်းနှမြုံနေတယ်လို့ဆိုရမယ်မူတည်တာပေါ့။အမားကြီးမှာဆိုတော့ယင်းနှမြုံနေဘုရားနာများတယ်ကြီးမားတယ်ဆိုတဲ့ဟာကတပြည့်တည်းကျတော့ယင်းနှမ်းနဲ့တဘာတန်းကြီးစိတ်တာပေါ့။ energy စိတ်တမ်းမှာယင်းနှမြုံနေတာတွေကတော့များတယ်ပေါ့ဗျာ။မပြုတ်ကတော်တော်များများလည်းအဲ့ဒါတွေကများတာပေါ့။ဂျပန်ကျတော့သူကဟိုတခြားစိတ်တာတွေကိုသူသိဝင်လာတဲ့သဘောရှိတယ်။အဲတော့ကျွန်တော်တို့ကဂျပန်ရဲ့ဒီဟိုလုပ်ပုံကောင်းဆောင်ပတ်သက်လို့ပို့ပြီးတော့အလေးထားပြီးတော့ကြည့်တာကအဲဒီလိုလိုများခုနကပြောကျွန်တော်နိုင်ငံမှာရှိရင်းနှီးမြှုပ်နှံမှုအားနည်းနေတဲ့ industry ပေါ့ manufacturing နဲ့အဲဒီ agriculture လို့ sector တွေကိုသူဝင်လာပြီဆိုလို့ရှိရင်တော့တည်ကြပြီဒါဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံကိုသူသေးသေးကျဖွံ့ဖြိုးတိုးတက်အောင်လုပ်မဲ့နေထိုင်မှုရောက်လာမယ်လို့ကျွန်တော်တို့အဲ့လိုတွက်လို့ရတယ်ပေါ့ဒါကြောင့်ဟိုပမာဏအားဖြင့်ဟိုငွေသားပေါ့နော်ဒေါ်လာဘယ်နှသန်းဘာညာဘယ်ဘယ်လောက်ဘီလီယံဆိုလို့ရှိရင်တွက်ရင်တော့ဒီချားနာတော့ချားနာနေမှာဘာလို့ဟိုไซต์ตาเย็นบดูระบอมูปีปิ๊ดเย็นนี่เนี่ยประมาณน่ะกว่าราโออจีเตียกว่าราโอพุทธอตู้อู้เตเรไซต์ตาเนี่ยเนเนปูปิ๊ดโซลิดဖြစ်တယ်လို့ကျွန်တော်အဲ့ဒီဟာလေးပြောဟိုတွေ့ရပါတယ
်နောက်တစ်ခုကဂျပန်ယင်းနီမြုံနှံတာနဲ့တရုတ်ယင်းနီမြုံနှံတာလူတွေကတော့ဂျပန်ရဲ့ယင်းနီမြုံနှံမှုကပိုပြီးတော့အကျိုးရှိတယ်ဘယ်အချက်တွေမှာသာတယ်စသဖြင့်တွက်ကြပါတယ်ဆရာကဘယ်လိုနှိုင်းရှင်လို့ပါလဲဥပမာဖြင့်တဘာဝပေါင်းရင်
ပြုံးလို့ကျွန်တော်ဆိုသူကပြောတဲ့အဓိပ္ပာယ်လဲအဲ့ဒါပါပဲအဲ့ဒီသဘောကိုပြောချင်တာပါပဲဟုတ်ကဲ့ကတော့ခုနပြောသလိုဒီ energy တွေကိုသူအလေးထားတယ်။နောက်တော့သူ့ကုန်စည်တွေကိုများများရောင်းအောင်သူကလုပ်တယ်။ဒီတမျိုးကြသူလုပ်တယ်လုပ်တာရှိတယ်။နောက်ပြီးတော့တော်တော်များများကပြုတ်ကဟိုဘယ်လိုပြောမလဲဗျာ။တရားမဝင်တဲ့ဤတွေနဲ့သူကဝင်လုပ်လာတယ်လေအများကြီးရှိတယ်ပေါ့ဗျာ။နော်ဒါကတော့နိုင်ငံတော်အချက်အလက်နဲ့မဟုတ်တာတွေလည်းသူရှိတာပေါ့။အဲ့တော့ပမာဏနဲ့ကြည့်လို့ရှိရင်ပြုတ်ကအများကြီးဖြစ်တာပေါ့။ဟိုတကယ်ရကြတော့ကျွန်တော်တိုင်းပြည်အတွက်လိုအပ်တဲ့ဟိုဖို့လို့မလဲ manufacturing နဲ့ဒီလေယာကန္တနေပတ်သက်လို့အဲ့ဒါတွေနဲ့ပတ်သက်လို့ပြုတ်ပြုတ်ကတိတ်လောက်တာမတွေ့ဘူးစိတ်ဝင်စားတဲ့ဟာလည်းမပြဘူးเนา
ะနောက်တစ်ခုကအဲ့ဒီဂျပန်ရဲ့ယင်းနှီးမြုံနှံမှုအတွက်သူတို့အနေနဲ့အဟံတားဖြစ်နေလို့မြင်နိုင်တဲ့အချက်လက်တွေဘာတွေရှိပါသေးလဲဥပမာဖြင့်နိုင်ငံရေးတည်ငြိမ်မှုတို့ဘာလို့ဂျပန်စိတ်တန်းကြဖြစ်နေပါရဲ့လားဆရာနောက်ထပ်ခရိုနီစီးပွားရေးလောကမှာသူတို့လက်စင်လူတွေဟိုငွေတွေကအာဏာပိုင်တွေနဲ့စစ်တပ်နဲ့ပေါင်းပြီးတော့လုခတဲ့လူတွေကဖလုံးမှုရဲ့လက်ဆောင်စကြပါရဲ့ဒီချက်တွေကရောဂျပန်တွေစတင်ကြဖြစ်ပါရလားခင
်ဗျအခန်းပြောပြနှစ်ပိုင်းပေါ့နော်ဟိုငွေဥပ္ပိပြရဲ့တိုင်းပြည်ငွေဥပ္ပိပြရဲ့ဘာညာခုနအဲ့ဒီအကြတော့အခန့်အတားတွေအများကြီးရှိနေတာဒါကကျွန်တော်တို့သိနေတာဒါကြာလာပြီတော့ခုမှမဟုတ်တာအခုလက်ရှိအစိုးရအနေနဲ့လို့လွန်ခဲ့တဲ့ဖြစ်လာတဲ့ခါတွေသူကတော့ချက်ဆက်ပြီးရှင်းနေရတယ်လည်းရှိနေတာအဲ့တော့အချိန်ကြီးကဘိုးတော့ကတောင်းတယ်စာလို့ရှိရင်ဥမငင်းငင်းနဲ့ဘာနဲ့ပတ်သက်လို့ဆိုပိုကောင်းလာတဲ့နေထိုင်တောင်ရှိနေတာဆိုအဲ့ဒါတွေကအတားအဆီးဖြစ်လို့နိုင်မယ်လို့ကျွန်တော်သိနေခြင်းနော်ဂျပန်နေတာဟိုအန္တရာယ်ရှိတဲ့ area နေသက်တွေပါအဲ့ဒီအချိန်အောင်မှာသူကခုပြောလုပ်ငန်းတွေပဲသူတော့လောက်တာတွေပါတယ်ဒါတွေလည်းရှိတာပေါ့နောက်ခရိုနီကိစ္စခရိုနီဆိုတာကဟိုဗမာပြည်မှာဒီကနအင်အားကျွဲဝတဲ့ပုံကူကြီးတွေလို့ဒီလို solution တော့သူတို့ရောရှိတာပေါ့ဘုရားတကယ်တမ်းပြောချက်စရာဆိုလို့ရှိရင်လောက်လောက်လာလာမရှိပါဘူးကျွန်တော်မြင်ပေါ့နော
်
ဟုတ်သူတို့ချမ်းသာတာချမ်းသာတဲ့အနေနဲ့တမျိုးပေါ့ကျွန်တော်တိုင်းပြည်ရဲ့လူအပ်တဲ့ဒီဖွံ့ဖြိုးရေးဖြစ်ပေါ်နိုင်နေတဲ့ရင်းနှီးမြှုပ်နှံမှုတွေသူတို့တိတ်လောက်တာမတွေ့ရပါဘူး သူတို့ကရေပုံရအဖြစ်ပေါ့နော်လွယ်လွယ်နဲ့အကျိုးမြတ်ရတဲ့စီးပွားရေးတွေကိုသူကပုံစိတ်ဝင်စားတယ်ဗျကျွန်တော်မြင်တာအဲ့တော့အစိုးရနဲ့ပေါင်းပြီးတော့လုပ်လို့ဆိုတာအစိုးရဆီရရတယ်အစိုးရကအကြောင်းမြင့်မှုကြောင့်လုတ်ပိုင်ခွင့်မရဘူးလုတ်ပိုင်မရတော့ကဆန်ရှင်ရောက်ရှိမယ်တခြားကိစ္စတွေရောက်ရှိလုတ်ပိုင်ခွင့်မရတာဒီကိုသူတို့အစိုးရရဲ့ကိုးစားဂျားရလုတ်ပြီးနေတယ်သူတို့အကျိုးမြတ်ယူတဲ့ခါမျိုးလေသူကဒီလိုနဲ့ချမ်းသာတဲ့လူဒီများတာနောက်ပြီးတော့တခါကျတော့ဒီပြီးခဲ့တဲ့ဒီမူဝါဒအမှားတွေရှိတာပေါ့ဗျအမှပဗေဒိုက်စ်လုတ်မယ်ဆိုပြီးတော့မှအောက်ဆင်းနဲ့ရောင်းပြီးကျွန်တော်ဖြစ်စီရင်ပဗေဒိုက်စ်ဒါမျိုးမဟုတ်ဘူးအဲ့လိုမျိုးနဲ့နိုင်ငံတော်ရဲ့ SSC ကိုသူတို့ကအင်မတန်ဒီမတန်တစရေးနှုံးနေလို့သူတို့ရလိုက်ပြီးတော့အဲ့ဒီပြန်ရောက်တာချမ်းသာကြတာဖြစ်တာကိုတကယ်လို့တိုင်းပြည်စိုးရိမ်တဲ့ဒါတွေကဘာမှကျိုးရှိလာတယ်လို့ပြောလို့မရတဲ့ဟာတွေအဲ့တော့ပြောရင်တော့ခုံဒီတွေလို့ခေါ်ရလောက်တဲ့ပုံကူတွေကပြောရေးမှာဒီပန်းလုံးပေါင်းတဲ့တိုင်းထိုင်တာလောက်ဆောစာရှိပါဘူးကျွန်တော်တော့ရှိတယ်လို့မမြင်ပါဘူးဒီပုံကူတွေ
သူတို့နဲ့တွဲပြီးအဲ့ဒီခရိုနီစနဲ့တွဲပြီးလောက်မှာကိုဂျပန်တွေကဘဝင်ကြလာဆရာကြီးရော
သူဒီခရိုနီနဲ့တွေနဲ့လေမဆိုင်မနေအစိုးရရဲ့တွဲပြီးလုပ်လို့ရထော်နိုင်တဲ့ဟာတွေရှိတယ်ဆိုကြပါစို့ဟို market economy ကိုတည်ချသွားမယ်ဆိုလို့ရှိရင်ဖို့တော့ရှိတယ် SEE တွေကျွန်တော်ဘယ်လိုကိုင်မလဲဘယ်လို corporate tax လုပ်မလဲဆိုတဲ့ဟာတွေအစိုးရခုတည်းကမကိုင်သေးဘူးဒီလိုနေရာမျိုးတွေမှာကျွန်တော်ကူညီလို့ရတယ်ခုကျွန်တော်တို့ခုမှစကားစားရှိတဲ့ stock exchange လို့ပါဆိုဂျပန်ကကြားတော့ဒီ body banking sector တို့နဲ့ပတ်သက်တာတွေတို့အဲ့ဒီ financial services နဲ့ပတ်သက်တာတွေတို့လာပြီးတော့အကူကြီးပေးချင်ပါတယ်ဒိုင်လုပ်ချင်ပါတယ်နဲ့ပြောနေရကြားလာပြီအေးရင်အေးရင်ဆိုရတယ်ကဒါတွေနားရဟန်လည်းမတူစိတ်ဝင်စားလည်းမတူမလုပ်ခဲ့ဘူးခုတတိလည်းမလုပ်ကြသေးဘူးအခုဆိုရလည်းထဲလေအဲ့ဒီဟာတွေကောင်းကင်ပြီအဲ့ရမျိုးတွေဆိုတာကကျွန်တော်ရှိတာဂရိုနီလို့ဆိုတဲ့ပုံစံတွေကဘာမှလုပ်နိုင်တဲ့ကိစ္စတွေမဟုတ်ပါဘူ
းဟုတ်ကဲ့ဆရာ
တော့ဒီတကယ်တည်းကတော့အစိုးရအဆက်ဆက်ပေါ့ဒီခုလက်ရှိအစိုးရအထိစီးပွားရေးနဲ့ပတ်သက်တဲ့ဟာမူဝါဒကရှင်းရှင်းလင်းလင်းကိုတို့မရှိတာမချနိုင်ခုလုံးချနိုင်လို့
အဲ့တော့မြန်မာနိုင်ငံမှာဂျပန်တွေရင်းနှီးမြှုပ်နှံလာပြီးတဲ့လာတဲ့အတွက်ကြောင့်မြန်မာပြည်တွင်းမှာပြည်သူတွေတွန့်ကျင်မှုကြံရိတ်ခဲ့မလားမြန်မာဒီတိုင်းရင်းလုပ်ငန်းရှင်တွေအတွက်အတားအဆီးဖြစ်မလားသူတို့ရောအပိယဘယ်လောက်ရောက်နိုင်တယ်လဲဆိုတာတစ်ချက်ပြောပါဆရာရင
်အကျေရဒါအဲ့လိုကိုတို့လို့ဒါဓမ္မရေးဆိုင်ကြီးနဲ့ပတ်သက်တဲ့လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံလာတယ်ဆိုလို့ရှိရင်အာမန်ပြည်သူတွေတက်တော်တော်များပို့ပေါင်းတယ်မဟုတ်ဆိုအလုပ်ကင်ဆွဲလန်းနေအများကြီးပေါ်လာမယ်technology တွေကျွန်တော်တို့ရမယ်သူတို့ရှိရအဲ့တော့ဒါမျိုးကိုခရိုနီဆိုတဲ့ပုံစံတွေဂျပန်ရင်းနှီးမြှုပ်နှံသူတွေလုပ်ငန်းကြီးတွေမှာတွဲလှုပ်ရင်းနဲ့လှုပ်လာလို့ချင်းအဲ့ဒါလည်းပေါ့ဒါဆိုရင်ကောင်းတာပဲကောင်းလာနိုင်တာပဲဟိုဘယ်လိုပြောလဲပြိုင်နေနီးမဲ့တော့ဂျပန်ကိုတားလို့မရပါဘူးသူဘယ်လိုမှမပြိုင်နိုင်ပါဘူးသို့တော်သို့သောပြောသူလို့ပေါ့အတားအဆီးဖြစ်နေတယ်လို့ပြောမယ်ဆိုလို့ရှိရင်ဘယ်လိုနေရာရှိနိုင်လဲဆိုပြီးဥပမာသူတို့ကမြေတွေလုံကြီးအုပ်ထားတယ်မြေသေးတွေကြီးနေတယ်နောက်တကယ်အချက်ချကြတဲ့နေရာတွေကိုဒီလူတွေလက်ထက်မှာရှိနေတယ်အဲ့လိုနေရာတွေကိုခုနပြောတဲ့နာမည်ရင်းနှီးမြှုပ်နှံလို့တဲ့လူတွေကအဲ့နေရာဝင်မတိုးနိုင်ဘူးဈေးကြီးနေတယ်အဲ့ဒီနေရာကိုအဲ့လိုလောက်ဈေးကြီးတာမျိုးလည်းမရင်းနှီးနဲ့ကြည့်ရမလို့ဒါကတဘာဝပဲအဲ့ဒါမျိုးအစိုးရဝင်ရှင်းပေးလीသူကဝင်ရှင်းပေးတဲ့နည်းတွေရှိပါတယ်မူဝါဒရှင်းရှင်းလင်းလင်းနဲ့ဒါတွေကိုဟိုပြပြသားနဲ့လုတ်ပြလို့ရှိရင်ရပါတယ်ဒါကြောင့်ဒီအဲဒိုင်နာခရိုနီတွေဆိုတဲ့ဟာဒီရင်းနှီးမြှုပ်နှံတို့အတွက်ဒီအကြောင်းမျိုးရောက်ကြတဲ့တော့ဒါတားစီဖြစ်နေတော့ပါဘူ
းဆရာနောက်ဆုံးဖြည့်ပစ်စီနေတာက ethical investment အနောက်နိုင်ငံတွေတချို့ကတော့ ethical ဖြစ်ရမယ်စီးပွားရေးအမြတ်တစ်ခုရဲ့ကိုမကြည့်ပဲနဲ့လူမှုရေးအဖြစ်မလုပ်အပ်တဲ့ကိစ္စတွေကိုမလုပ်မိအောင်ထိန်းသိမ်းရမယ်ဆိုတဲ့စံတွေနဲ့တိုင်တာကြပါတယ်ဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုက ethical ရှုထောင့်ရဆရာအကျဉ်းချုပ်တိုင်တာပေးပါနော်ဆိုလို့နဲ့
ကျွန်တော်တို့ဟိုဆက်ဘူးတည်းများပြည်ဘူးတည်းများကျုပ်ဘူးတည်းများဆိုလို့ရှိရင်စီးပွားရေးလုပ်ငန်းဆိုတော့ကိုယ်အကျိုးအမြတ်တမပါပဲဘယ်နိုင်ငံမှာဘယ်လူမျိုးမှာဘယ်ကုမ္ပဏီမှာမလုပ်ပါဘူးဗျာအဲ့တော့သူတို့လည်းသူအကျိုးအမြတ်ရှိအောင်လုပ်ရလုပ်မှာပေါ့ဗျာဒါကတော့ကျွန်တော်တို့ထည့်တွေ့မှာပဲသို့တော့သို့သော်ပြော ethical point of view ကနေပြောကြစကားနာဆိုလို့ရှိရင်လာသမျှနိုင်ငံညာရင်းနှီးမြှုပ်နှံမှုတွေမှန်တဲ့လာသမျှတွေတဲမှာဂျပန်နေရဲ့ ethical standard ကသူများနိုင်ငံတွေလောက်သို့သောဘဝဆိုတော့ကျွန်တော်တို့မတွေ့ဘူးပါဘူးအဲ့တော့ကျွန်တော်တို့တခြားနိုင်ငံတွေဆိုရင်လည်းဆိုရင်ကတိတ်မရှိဘူးလို့ထင်ပါတယ်သူတို့ရဲ့ဆိုတဲ့ ethical ကျွန်တော်တို့ပို့ဆိုတဲ့နိုင်ငံတွေတောင်မှကျွန်တော်တို့ဘာမှမလုပ်နိုင်တဲ့ကြည့်နေရသေးတာဂျပန်အဲ့လိုလွတ်လွတ်လပ်လပ်လုပ်တယ်မျိုးတိတ်မတွေ့ရပါဘူးဒါကြောင့်ကျွန်တော်တို့ကတခြားနာမည်တွေတော့တခြားနိုင်ငံနာမည်တွေတော့ထည့်ပြောလို့မကောင်းဘူးပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ဂျပန်လေလာပြီးအစီအရင်မျိုးနာမှုဆိုတာဟာအဲ့ဒီ ethical point of view ကနေကြည့်ရင်လည်းကျွန်တော်တို့လက်ခံလိုက်နိုင်လောက်တဲ့အနေအထားမျိုးဖြစ်လာနိုင်ပါတယ်ဆိုတာကတော့မျှော်လင့်လို့ရတယ်ဘောနော
ကျော်စန်သားရဲ့ဒီမြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါဒီအစီအစဉ်ကိုကြာတာပရိနေမနေ့ပိုင်းမှာလည်းပြန်ပြီးထုတ်လွှင့်ပေးပါရရှင
်ဗီအိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြောနေစဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 Joru ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေစဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့တပတ်အတွင်းအားကစားသတင်းတွေကိုထုတ်လွှင့်ပေးပါမယ်။ကိုရန်နိုင်စူးစီးတင်ပြထားပါရှင
်။ Real Madrid တိုက်စစ်မှု Gareth Bale ဟာ Real Madrid အသင်းနဲ့စာချုပ်စစ်ထပ်ချုပ်လိုက်ပြီဖြစ်ပါတယ်။ဒါကြောင့် Bale ဟာReal Madrid အသင်းမှာ2022ခုနှစ်ထိဆက်ပြီးတော့ရှိသွားမှာဖြစ်တယ်လို့ Real Madrid အသင်းကကြေညာလိုက်ပါတယ်ပြီးခဲ့သတင်းပတ်ကပဲ Barcelona တိုက်စစ်မှု Neymar က Barcelona နဲ့စာချုပ်ထပ်တိုးလိုက်တာကြောင့်အခုလို Bale နဲ့ Real အသင်းတို့စာချုပ်ထပ်ချုပ်နိုင်လိုက်တာဟာ Real အသင်းနဲ့နီးပြ Zidane အတွက်တော့သတင်းကောင်းလို့ပြောရမှာပါဒါပြင် Real အသင်းဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာလည်းကွင်းလယ်လူ Modric Toni Kroos နဲ့ Busquets တို့နဲ့လည်းစာချုပ်တက်တန်းတွေထပ်တိုးနိုင်ခဲ့ပါတယ်ခင်ဗျာကမ္ဘာ့ဘောလုံးသမားမာရာဒေါနာရဲ့ပြတိုက်ကိုအာဂျင်တီးနားနိုင်ငံဘွေနိုစ်အိုင်ရစ်မြို့မှာဖွင့်လှစ်လိုက်ပါပြီမာရာဒေါနာအရင်ကနေသွားတဲ့အိမ်ကိုသူ့ရဲ့ပြတိုက်အဖြစ်နဲ့ဖွင့်လှစ်လိုက်တာဖြစ်ပြီးတော့ဒီပြတိုက်ကိုတော့ The House of God ဘုရားသခင်ရဲ့အိမ်လို့နာမည်ပေးထားပါတယ်ဒီအိမ်ကတော့ဆယ်ကျော်သက်အရွယ်မှာမာရာဒေါနာကြီးစားဘောလုံးသမားဘဝကိုစပြောင်းပြီးအာဂျင်တီးနိုးစ်ဂျူနီယာအသင်းအတွက်စကစားတဲ့အချိန်မှာနေသွားတဲ့အိမ်ဖြစ်ပြီးတော့1988ကနေ80ခုနှစ်အထိဒီမှာနေသွားတာပါဒီအိမ်ကိုဝယ်သွားတဲ့သူကလည်းသူ့ရဲ့ကျေးဇာဘောလုံးသမားဖြစ်တဲ့ပထမဆုံးစာချုပ်ချုပ်ခဲ့တဲ့ Argentinos Juniors အသင်းကနီးပြကဝယ်ခဲ့တာပါ Cesar Perez ကဒီပြတိုက်ကိုလှုပ်ဖြစ်ခဲ့တာနဲ့ပတ်သက်ပြီးအခုလိုပြောပါတယ
် Recortes cosas que se fueron recopilando con los años pudimos
လုံငရနေပေါင်းများစွာအတွင်းကျွန်တော်တို့စုဆောင်းသိမ်းဆည်းထားတဲ့ဓာတ်ပုံတွေသတင်းစာဖြတ်ပိုင်းတွေနဲ့တခြားအရာတွေကိုပြန်ကြည့်ပြီးအဲဒီတုန်းကပုံတိုင်းကျွန်တော်တို့ပြန်ဖန်တီးထားတာပါဒါကြောင့်အခုဒီကိုလာတဲ့လူတွေအနေနဲ့အဲ့ဒီအချိန်တုန်းက16နှစ်သားပဲရှိသေးတဲ့မာရာဒိုနာဆိုတာဘယ်လိုဆိုတာကိုသိရမှာဖြစ်ပါတယ
်။ဘွေနိုစ်အိုင်ရစ်မြို့ကလာပတာနိုအရက်မှာရှိတဲ့ဒီပြတိုက်မှာမာရာဒေါနာရဲ့သက်ဆိုင်တဲ့ပစ္စည်းအမျိုးပေါင်း 2,000 ကျော်ကိုပြသထားပါတယ်။အဲ့ဒီထဲမှာတော့မာရာဒေါနာရဲ့မိသားစုတပ်ပုံတွေသတင်းစာဖြတ်ပိုင်းတွေ1986ကမ္ဘာဖလားတုန်းကအင်္ဂလန်ကိုသွင်းခဲ့တဲ့ရာစုနှစ်ရဲ့အကောင်းဆုံးတပ်ပုံတွေပြီးတော့သူ့ရဲ့ကြေးစားဘောလုံးသမားဘဝပထမဆုံးစာချုပ်နဲ့သူ့ရဲ့မော်တော်ဆိုင်ကယ်စတာကြီးလည်းပါဝင်ပါတယ်။ဒီပြတိုက်ရဲ့အပေါ်ထက်မှာတော့မာရာဒေါနာနေသွားတဲ့အခန်းဖြစ်တယ်လို့ပြတိုက်ပိုင်ရှင်တဦးဖြစ်တဲ့အာဘာတိုပရက်စ်ကပြောပါတယ်
။ Diego vivía en esta pieza, dormía acá y tenía un baño afuera.
Diego ကအဲ့ဒီအပေါ်ထက်ခန်းမှာနေပါတယ်။အဲ့ဒီမှာအိတ်ပြီးတော့အပြင်ဘက်မှာတော့ရေချိုးကန်တစ်ခုရှိပါတယ်
။ဒါပေမဲ့မာရာဒေါနာဟာဘောလုံးအကြောင်းကိုယူသစ်စွာစဉ်းစားရနေပဲအိတ်မပြောတဲ့အညာတွေလည်းအတော်များများရှိခဲ့တယ်လို့Cesar Perez ကပြောပါတယ
်ဒီပေါ်တော့ gren las fotos lo feliz que era
အဲ့ဒီချိန်တုန်းကသူဘယ်တော့ပြောခဲ့တယ်ဆိုတာဓာတ်ပုံတွေမှာတွေ့နေပါတယ်ဒီက18နှစ်ပဲရှိသေးပြီးခလေးတာတာပါဒါရီအားလုံးကိုကျွန်တော်တို့သူ့ကိုချစ်တဲ့စိတ်ကျွန်တော်တို့ရဲ့နှလုံးသားနဲ့ဖန်တီးထားတာပါဒါကကျွန်တော်တို့အတွက်တမိုင်းတစ်လျှောက်အကောင်းဆုံးဘောလုံးသမားကိုကိုယ်တိုင်လာပြီးဂါရဝပြုတာလည်းဖြစ်ပါတယ
်အခုလောလောဆယ်မှာတော့ဒီပြတိုက်ကိုစနေနဲ့တနင်္ဂနွေနေ့တွေမှာအများပြည်သူကြည့်ရှုနိုင်အောင်ဖွင့်လှစ်ထားပြီးတော့နောက်ပိုင်းမှာတော့အချိန်တိုးပြီးဖွင့်လှစ်သွားဖို့စီစဉ်နေတယ်လို့ပြောပါရခင်ဗျာဒီကဘာဘောလုံးဖွဲ့ချုပ်ကတော့ဘောလုံးပွဲတွေမှာနှိပညာအကူအညီတွေထပ်သုံးဖို့ကြိုးပမ်းလာနေပြီဖြစ်ပါတယ်မကြသေးခင်ကပဲဘောလုံးဂိုးစီးကြော်မကြော်ဆိုတာကိုဆုံးဖြတ်တဲ့ goal line technology ကိုနိုင်ငံကဘောလုံးပွဲတွေမှာစအသုံးပြုလာပြီးတဲ့နောက်အခုတစ်ခါမှလည်းဘောလုံးပွဲရဲ့အရေးကြီးတဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်ပြီးတော့ဒိုင်းနေအနေနဲ့ဗီဒီယိုကိုပြန်ကြည့်ပြီးတော့အဆုံးဖြတ်ယူဖို့ကိစ္စကို IFAB ရဲ့အလို့ရုံဆွေးနွေးပွဲမှာဆွေးနွေးခဲ့ကြပါတယ် IFAB ရဲ့ Nice နဲ့ပိုင်းဆိုင်ရာ Director နဲ့ Premier League ကတိုင်းလူကြီးဟောင်းတူဖြစ်တဲ့ David Ellery ကတော့
Firstly it's not to get every incident every
ပထမဆုံးအနေနဲ့ဒါကစုံဖြတ်ချက်တိုင်းဖြစ်စဉ်တိုင်းကိုမှန်အောင်လုပ်တာမဟုတ်ပါဘူး။ဂိုးတွေ Penalty ပေးတာတွေနဲ့ဒိုက်ရိုက်အနီးကပ်တွေလိုပွဲအဖြေကိုအပြောင်းအလဲဖြစ်စေတဲ့ကိစ္စတွေအတွက်တသက်ပဲလုပ်တာပါ။ပြောချင်တာကတော့ကစားနေတာပရိသတ်တွေခန်းစားမှုအပြည့်နဲ့ကြည့်နေတာတွေကိုမရက်ချင်ပါဘူး။နှစ်မိနစ်သုံးမိနစ်တခါလောက်ရပ်ပြီးဒါကလက်ပြဘောလားဒါကတောင်းကန်ဘောလားဆိုပြီးပြန်စစ်တာမျိုးမလုပ်ချင်ပါဘူ
းဒီလိုမျိုးဗီဒီယိုနဲ့ပြန်ကြည့်ပြီးဆုံးဖြတ်တာတွေကို2019ဘောလုံးရာသီဒုတိယဝက်လောက်မှာစမ်းသပ်သွားဖို့ရှိတယ်လို့လဲဘောလုံးနည်းပညာစမ်းသပ်တည်ထွင်မှုဆိုင်ရာအကြီးအကဲယိုဟန်ဟိုမူလနဲ့ဒေးဗစ်အယ်လရီတို့ကပြောပါတယ်ဗီဒီယိုပြန်ကြည့်ဖို့ကိစ္စကိုဒိုင်းကပဲဆုံးဖြတ်နိုင်ပြီးတော့အဲ့ဒီအဖြစ်ပြက်ကိုလည်းကွင်းပေးမှာရှိတဲ့ TV ကနေတစ်ဆင့်ကြည့်ရမှာဖြစ်တယ်လို့ David Ellery ကပြောပါတယ
် Whenever a decision is going to be reviewed the referee will give a TV signal and that means either the video assistant is looking at it or
ဒိုင်းကပဲပြန်ကြည့်ဖို့ပြောနိုင်ပါတယ်တခြားဒိုင်းတွေအထူးသဖြင့်ဗီဒီယိုနဲ့အထောက်အကူပေးတဲ့ဒိုင်းအနေနဲ့ပြန်ကြည့်ဖို့အကြံပေးနိုင်ပေမဲ့ကွင်းလေဒိုင်းကသူ့ဆုံးဖြတ်ချက်ကိုကျေနပ်တယ်လက်ခံတယ်ဆိုရင်ပွဲကိုဆက်ကစားမှာပါကျွန်တော်တို့အနေနဲ့ပွဲရဲ့ဥပဒေတွေကိုဆက်ထိန်ပြီးဒိုင်းရဲ့အရေးပါမှုအဓိကကြောက်မှုကိုလည်းစက်ထိန်မှုကျိုးပန်းနေပါတယ်
။ဒိုင်းကဗီဒီယိုကိုပြန်ကြည့်တဲ့နေရာကိုဘယ်ကစားသမားကမှဝင်ခွင့်ပေးမှာမဟုတ်ပဲဗီဒီယိုပြန်ကြည့်အောင်ဟန်ဆောင်တဲ့ကစားသမားလည်းအဝါကပ်ပြခံမှာဖြစ်ပါတယ်။ဒီစမ်းသပ်မှုမှာပါဖို့အတွက်ကမ္ဘာဘောလုံးအင်အားကြီးနိုင်ငံအများပြားအပါအဝင်နိုင်ငံ10နိုင်ငံကျော်ကတရားဝင်သဘောတူလက်မှတ်ထိုးထားပြီးဖြစ်သလိုတချို့လည်းလေးလာစောင့်ကြည့်နေတော့ပဲလို့ David Ellery ကပြောပါတယ်။ဗီဒီယိုနီးပညာအကူအညီယူဖို့ကိစ္စနဲ့ပတ်သက်ပြီးတော့နောက်ဆုံးဆုံးဖြတ်ချက်ကိုတော့2018ဒါမှမဟုတ်2019ခုနှစ်မှာဆုံးဖြတ်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရင်နိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်တပတ်အတွင်းအားကစားသတင်းတွေကိုဒီပုတ်တူနေ့ညနေမှာထုတ်လွှင့်တဲ့ VOA TV သတင်းအစီအစဉ်မှာလည်းရုပ်သံနဲ့တကွကြည့်ရှုနိုင်ပါတယ်ကျမတို့ကြာတာပတိနဲ့မနေ့ဒီထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30နဲ့40 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနှာဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမှတ်ကင်ပြူတွေကကြင်ညာပေးမှာဖြစ်ပါတယ်ရှင
်အမေရိကန်ပြည်ထောင်စုမှာဒီရှေ့သတင်းပတ်အင်္ဂါနေ့အမေရိကန်သမ္မတရွေးကောက်ပွဲတွေကျင်းပဖို့မတိုင်ခင်မှာတော့ဒီမိုကရက်တစ်သမ္မတလောင်းဟယ်လရီကလင်တန်နဲ့Republican သမ္မတလောင်းဒေါ်နယ်ထရမ့်တို့နှစ်ဦးတယောက်နဲ့တယောက်သမ္မတဖြစ်ဖို့အတွက်အရေးချင်းမရှိဘူးလို့ဆိုပြီးတော့အပြန်အလှန်ထိုးနှက်ဝေဖန်ရင်းနဲ့ရွေးကောက်ပွဲအတွက်အကြိတ်အနဲမဲဆွယ်နေကြပါတယ်။ဒီကနေ့ Florida ပြည်နယ်မှာလုပ်တဲ့မဲဆွယ်စည်းရုံးပွဲ၃ခုမှာ Trump က Clinton ဟာဒီသူနိုင်ငံသားရေးဝန်ကြီးတာဝန်ယူခဲ့တဲ့၄နှစ်တာကာလအတွင်းမှာအမျိုးသားလုံခြုံရေးနဲ့ပတ်သက်ပြီးတော့ဒီထိခိုက်စရာဖြစ်ခဲ့တဲ့ကိစ္စတွေနဲ့စုံစမ်းစစ်ဆေးခံရတဲ့ဆိုတာကိုထောက်ပြပြီးတော့ Clinton ကိုဝေဖန်သွားပါတယ်ဒီနောက်ဆုံးလူလူသဘောထားစစ်တမ်းတွေအရာကတော့လူလူထောက်ခံမှုသူတို့နှုတ်ဦးချမှာတိတ်ပြီးတော့မကွာတော့ပါဘူးရှင်။အီရတ်နိုင်ငံမှုစုမျိုးကို IS စစ်သွေးကြတဲ့လက်ထက်ကနေပြန်လည်သိမ်းယူဖို့ကြိုးစားနေတဲ့အီရတ်တပ်ဖွဲ့တွေဟာဒီကနေ့ရာသီဥတုဆိုးနေတာကြောင့်ရှေ့ဆက်ဖို့အခက်အခဲရှိနေတယ်လို့မြို့သိမ်းတိုက်ပွဲပို့ပြီးတော့ပြင်းထန်လာနေတာနဲ့အမျှအရက်သားပြည်သူတွေရဲ့လုံခြုံရေးအကြီးအကျယ်စိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့အကူအညီပေးရေးအဖွဲ့တစ်ခုကသတိပေးလိုက်ပါတယ်။အဆိုးဆုံးအခြေအနေကိုရင်ဆိုင်ဖို့ကြိုးစားနေရတဲ့အကြောင်းနဲ့အရက်သားပြည်သူတပ်သားနှစ်သိမ်းရဲ့ဘဝတွေထိခိုက်နိုင်တဲ့အနေနဲ့ကြုံနေရပြီးအီရတ်နိုင်ငံတစ်ခုလုံးရဲ့အနာဂတ်ဟာဆိုရင်ရတဲ့အခြေအနေမှာရှိနေတယ်လို့ဒုက္ခသည်ဆိုင်ရာနော်ဝေကောင်စီကပြောဆိုလိုက်တာဖြစ်ပါရဲ့ရှင်တောင်ကိုရီးယားဝန်ကြီးချုပ်နဲ့ထိတ်တန့်ဆွေးရအရာရှိနှုတ်ကိုသမရပတ်ကွန်ဟီကယာရုကနေအပြောင်းလဲလွှတ်လိုက်ပါတယ်ဒီလိုအပြောင်းလဲလွှတ်လိုက်တဲ့အပေါ်မှာစန့်ကျင်သွားမယ်လို့တိုက်ခန့်တွေကတော့ဒီကနေ့ပဲကတိပြုပြောဆိုထားပါတယ်ဒါဟာသမရနဲ့အလွန်နီးကပ်တဲ့ဆက်ဆံရေးရှိသူအမျိုးသမီးတဦးရဲ့မလျော်ဩစာအသုံးချမှုပေါ်စစ်ဆေးမှုတွေလုပ်နေတာကိုအာရုံပြောင်းမှုစူးစမ်းတာဖြစ်တယ်ဆိုပြီးတော့တိုက်ခန့်တွေကပြောနေတာပါရှင်2014ခုနှစ်မတ်လကအိန္ဒိယသမုဒ္ဒရာထဲမှာပြက်ကျသွားတဲ့မလေးရှားခီးသက်တင်လေယာဉ်အမှတ်380ဟာပြက်ကျချိန်မှာလေယာဉ်ကိုထိမ့်ချုပ်မောင်းနေတဲ့သူရှိခဲ့ပုံမရဘူးလို့ satellite ဂျူရူကနေဖဲယူရရှိတဲ့အချက်လက်တွေကိုစုံစမ်းစစ်ဆေးချက်ထဲမှာဖော်ပြထားပါတယ်ရှင်
။သတင်းအကျဉ်းချုပ်ကိုမှကွန်ပျူတာကြီးညာပေးခဲ့တာပါ။ဒီညာအစီအစဉ်ထုတ်လုပ်ရမှုကမသိငိထိုက်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Shogun Chan ဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သတင်းရှင်တွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနှားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမအရှာဖုံပါ
This program has come to you from the Voice of America, Washington.